Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ19ရက်တနင်္ဂနွေနေ့ညဖက်9:00နာရီ10:00အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမအနောင်လာပါအခုညပိုင်းစီစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူချင်းညမှာပါအီတလီနိုင်ငံကတရားပြူကြမှုအတွင်းသေဆုံးသူအရေအတွက်43ယောက်ထိရှိလာခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းမှာဒီကနေ့အင်အားပြင်းကလေးထပ်ပြီးလှုပ်ခတ်ခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြရဖို့ရှိပါတယ်ရှင
်ကောင်းပါပြီရှင်နိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်ပေါ်မျောလင့်ချက်တွေနဲ့ပတ်သက်ပြီးကြားဖို့ရှိတာကတော့
လက်ရှိအခြေအနေမှာဒေါက်တာဆူကြည်အနေနဲ့ဒီစင်ကာပူပါဝင်ပေါ့လေအာဆီယံပတ်ဝန်းကျင်နိုင်ငံတွေရဲ့စားဝင်ယူပြီးတော့နိုင်ငံတကာအတိုင်းအဝိုင်းမှာယုံကြည်မှုပြန်ပြီးတည်ဆောက်ဖို့အတွက်စပြီးလှမ်းလိုက်တယ
်မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရမျိုးသိန်းပြောတော်တာပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒီနောက်မှာတော့မြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးတုံ့သက်ချက်မြန်မာပြည်မပေးစာများနဲ့ထူးခြားဆန်းပြသတင်းများအပတ်စဉ်ကဏ္ဍတွေကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ဖက်နောက်ဆုံးရထားတဲ့သတင်းတွေကိုမှတ်သိနေထိုင်တဲ့ကုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။အီတလီနိုင်ငံဂျီနိုအာမြို့ကတရားပြူကျမှုအတွင်ပျောက်ဆုံးနေတဲ့မိသားစုလို့ယူဆရတဲ့ရုပ်အလောင်းတွေတွေ့ရှိကြောင်းရှာပွေကယ်ဆယ်ရေးတာဝန်ရှိသူတွေကအတည်ပြုလိုက်ပြီးသေဆုံးသူအရေအတွက်က43ဦးအထိတိုးလာခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းတရားအပြည့်အစည်တွေကြားကနေဆွဲထုတ်ထားတဲ့ကားတစ်စီးအတွင်းကရွှေလောင်း၃လောင်းကိုမိသက်သမားတွေရှာဖွေတွေ့ရှိထားပြီးဇနီးမောင်နှံ2ဦးနဲ့သူတို့ရဲ့ကိုနှစ်သမီးတို့ဖြစ်တယ်လို့ပြောဆိုကြပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတရားပြူချမှုအတွင်ပျောက်ဆုံးနေသူအလုံးကိုတွေ့ရှိပြီးဖြစ်ပေမဲ့အပြည့်စည်းတွေကြားမှာဆက်ပြီးရှာဖွေသွားအောင်မှာဖြစ်တယ်လို့ကဲဆယ်ရေးလုပ်သားတွေကပြောပါတယ်။မနေ့စနေနေ့ကအပြည့်စည်းပုံတွေကြားကနေအမျိုးသား2ဦးရဲ့ရွှေလောင်းကိုရှာဖွေတွေ့ရှိခဲ့ရပြီးဆေးရုံမှာနောက်ထပ်2ဦးသေဆုံးခဲ့ပြီးနောက်ပိုင်းကြီးညာချက်ထွက်လာတာပါ။မတော်တဆမှုအတွင်းသိဆုံးခဲ့ရသူတို့အတွက်မနစ်စနေနေ့ကတော့တနိုင်ငံလုံးခြေကွဲဝမ်းနည်းပွင့်နေအဖြစ်သတ်မှတ်ခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကဖာရက်ပြည်နယ်တဲကခရိုင်တစ်ခုကိုတာလီဘန်တို့ဝင်ရောက်စီးနင်းခဲ့ပြီးဒါဇင်နဲ့ချီတဲ့အစိုးရစစ်သားတွေကိုဖမ်းဆီးထားတယ်လို့ပြောဆိုနေကြပါတယ်။ဒီနေ့အတွက်မှာအာဖဂန်နိုင်ငံအတွင်းအကူအညီပေးလူသားတွေပေါ်တိုက်ခိုက်မှုက20ရာခိုင်နှုန်းတိုးလာပြီး23ယောက်သေဆုံး38ယောက်ဒဏ်ရာရပြီး84ယောက်ဖမ်းဆီးခံခဲ့ရကြောင်းကုလသမဂ္ဂကသတိပေးပြောဆိုလိုက်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်ခံခဲ့ရတာပါမတိမငြိမ်ဖြစ်နေတဲ့ Belchia ခရိုင်ကိုတပုံတို့ကရပ်ပောင်းအထော်ကြတိုက်ခိုက်နေတာဖြစ်ပြီးဝိုင်းရံတိုက်ခိုက်ခံရတဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကိုအချိန်မီအင်အားမဖြစ်နိုင်တာကြောင့်မနေ့စနေနေ့ကတပုံတွေလက်ထက်ကျသွားတာလို့ Farak အုပ်ချုပ်ရေးမှူး Nakibullah Farak က VOA ကိုပြောပါတယ်ဆိုရတဲ့ဖော်ရည်ကညမာနဲ့ပတ်သက်လို့တော့အုပ်ချုပ်ရေးမှူးကမပြောပါဘူး။အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်100လောက်ပျောက်ဆုံးနေတယ်လို့လည်းဒေသရင်းမီဒီယာကဖော်ပြပါတယ်။အစိုးရတပ်ဖွဲ့တွေရဲ့ခုခံတိုက်ခိုက်မှုမရှိ၊တွေ့ထက်သန်းရုံမရှိပဲခရိုင်တွင်းကိုဝင်ရောက်နိုင်ခဲ့တယ်လို့လည်းတာလီဘန်ပြောခွင့်ရတဦးကပြောပါတယ်ခင်ဗျာ
။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအနန်ဟာအသက်80အရွယ်မှာခဏတာနာမကျန်းဖြစ်ပြီးစနေနေ့ကအေးအေးချမ်းချမ်းကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုနဲ့ဖောက်ဒေးရှင်းတို့က Twitter လူမှုကွန်ရက်မှာကြေညာပါတယ်။ Mr. Anand ဟာပုံမျှတပြီးပုံငိမ့်ချမ်းတဲ့ကဘာကြီးဖြစ်လာရေးသူ့ဘဝတသက်တာလုံးလှုပ်ဆောင်ခဲ့တဲ့ကဘာအထင်ကြီးခေါင်းဆောင်နဲ့စူးနစ်မှုအပြည့်ရှိတဲ့နိုင်ငံတကာဝါဒီတဦးဖြစ်တဲ့သူ့ရဲ့ပြောင်မြောက်တဲ့အလို့အကိုင်းနဲ့ကုလသမဂ္ဂအဖွဲ့ရဲ့ခေါင်းဆောင်မှုတက်တန်းတလျှောက်ငိမ့်ချမ်းရေးစင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်စွန့်စွန့်တမန်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့Twitter ပေါ်ကကြီးညာချက်မှာဖော်ပြထားပါတယ်။လက်ရှိကုလသမဂ္ဂအတွင်းရမှုချုပ်အန်တိုနီယိုဂူတာရက်စ်က Mr. Anand ဟာကောင်းကျိုးအတွက်လမ်းညွှန်တွန်းအားဖြစ်ပြီးကိုဖီအနန်ကိုတိုင်ကိုကကုလသမဂ္ဂအဖွဲ့ကြီးဖြစ်ခဲ့ပါတယ်လို့ပြောပါတယ်။ဂါနာသမ္မတကတော့ကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံသားတယောက်အတွက်သတင်းတစ်ပတ်ကြာဝန်ထမ်းချိန်ကွဲခြင်းကာလသတ်မှတ်ကြောင်းကြီးညာပြီး Mr. Anand ဟာဂါနာလူထုအနေနဲ့တွတ်တက်မှုနဲ့တာယာဝါပြောမှုလမ်းကြောင်းကိုသူကိုယ်တိုင်ရွေးချယ်လျှောက်လှမ်းနိုင်စွမ်းရှိတယ်ဆိုတာကိုအခိုင်အမာယုံကြည်သူတူဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းဘာရက်အိုဘားမားကမစ္စတာအနန်ဟာတန်တမန်တဦးတခြားလူအနည်းငယ်လိုပဲကုလသမဂ္ဂရဲ့လုပ်ငန်းကိုလက်တွေ့ဖော်ဆောင်သူ လူသားတို့တရားဝါပြောရေးဝါဒီတူဦးဖြစ်တယ်လို့ပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလေးကတော့မစ္စတာအနာဟာကဘာကြီးပုံမူငင်းချမ်းတဲ့နေရာတစ်ခုဖြစ်လာစေရေးသူ့ဘဝကိုမြုပ်နှံလှုပ်ဆောင်သွားသူအလုံးညညွတ်ဖို့မနာမနေလှုပ်ကင်သွားပြီးလူတိုင်းရဲ့ဂုဏ်သိက္ခာအတွက်ရက်တီလှုပ်ကင်မှုဘယ်တော့မှမရက်နာသူဖြစ်တယ်လို့မှတ်ချက်ပြုပြောဆိုခဲ့ပါတယ်ရှင်
အစ္စလာမ်ဘာသာဝင်တွေရဲ့နေ့စဉ်ကြရောက်တဲ့ဟတ်ဖျားဖူးပွဲကိုဒီကနေ့မှစတင်လိုက်ပြီးတော့မွတ်စလင်နှစ်သန်းလောက်ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့မှာရှိတဲ့မွတ်စလင်တွေရဲ့အထွတ်မြတ်ထားရာနေရာကိုသွားရောက်ခဲ့ကြပါတယ်။နေ့စဉ်9ရက်ကြာကျင်းပတဲ့ဒီဘာသာရေးပွဲတော်အတွင်းမှာအစ္စလာမ်ဘာသာဝင်တွေဟာမက္ကာမြို့ကဂရန်ဘလီတဲကသူတို့ရဲ့အထွတ်မြတ်ထားတဲ့ကာဘာကိုလက်ဝဲရစ်လက်ပတ်ခဲ့ကြပါတယ်။မွတ်စလင်တွေကတမန်တော်မိုဟာမက်ဟာအဲ့ဒီနေရာမှာပထမဆုံးဘလီတိဆောက်ခဲ့တာဆိုပြီးတော့ယုံကြည်ထားကြတာပါ။ကဘာတဝမ်းကမွတ်စလင်မွတ်ပြုသူတွေဟာဒီ900တာဖျားဘူးခီးစဉ်အတွင်းကဘာကိုမျက်နှာမူပြီးတော့ဝတ်ပြုဆူတောင်းကြပါလေ။ဟတ်ဖျားဘူးပွဲတော်အတွင်းမှာဘာသာရေးကိုင်းဆိုင်သူတွေဟာသူတို့ဘာသာရဲ့ထုံးနှံအစဉ်လာတွေကိုလည်းပြုလုပ်ခဲ့ကြပါလေ။ဒါပြင်သူတို့ဟာဇမ်ဇမ်ရေတွင်းကရေကိုတောက်ခဲ့ကြပြီးအဲ့လိုတောက်သုံးခြင်းအပြင်သူတို့ဝေနာတွေတက်တာပျောက်ကင်းစေတယ်ဆိုပြီးတော့လည်းအယူဆရှိကြတာပါ။ဒါပြင်ဒီပွဲတော်အတွင်းမှာမကောင်းဆိုးဝါးတွေကိုလည်းကြောက်တုံးနေခဲ့နေပြပောက်ခဲ့ကြပါလေ။ဟတ်ဖျားဘူးခီးစဉ်ဟာအစ္စလာမ်ဘာသာရဲ့အဓိကမှန်တိုင်း၅ခုတွေကတစ်ခုဖြစ်ပြီးတော့တော်လာလို့ရှားနိုင်ပြီးဖျားဖူးဖို့တက်နိုင်တဲ့သူအားလုံးဟာတို့ရဲ့တသက်တာမှာတခါတော့ဒီဖျားဖူးခီးစဉ်ကိုသွားရောက်ကြပါလေခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနဲ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဗင်နီဇွဲလားနဲ့နေဆက်မှာရှိတဲ့ဘရာဇီးနိုင်ငံရူရိုင်းမာပြည်နယ်ပါကာရိုင်းမာမြို့မှာဒေသခံကုန်သည်တအုပ်ကိုဝိုင်းဝန်းရိုက်နှက်မှုနဲ့လူရဲမှုအတွေ့ဗင်နီဇွဲလားရွှေပြောင်းဝင်ရောက်သူတွေကိုပြစ်တင်ပြီးနောက်မှာတော့ဗင်နီဇွဲလားနဲ့နေဆက်ဒေသကိုဘရာဇီးဘက်ကစစ်တပ်တွေဆီလွတ်ထားပါတယ်။မနေ့ပြန်တင်းနှလာနေ့မှာတပ်ဖွဲ့တွေရောက်လာဖို့ရှိနေပါတယ်။လွန်ခဲ့တဲ့3နှစ်တာကာလအတွင်းဗင်နီဇွဲလားရဲ့စီးပွားရေးနိုင်ငံရေးနဲ့လူမှုရေးပြည်ပခန့်တွေကနေထွက်ပြေးလာကြတဲ့တောင်းနဲ့ချီတဲ့ဗင်နီဇွဲလားပြည်သူတွေကဘရာဇီးနိုင်ငံမှာခိုလုံနေကြတာဖြစ်ပါတယ်။မနေ့စနေနေ့အစောပိုင်းကကုန်သည်တူရိုင်းတဲ့ခံရမှုအပေါ်ဗင်နီဇွဲလားရွှေပြောင်းဝင်ရောက်သူတွေရဲ့လက်ချက်ဖြစ်ဒေသခံတွေကအပြစ်ဖို့ပြောပါတယ်ဒီနောက်မှာတော့ဒေသခံတွေကဗင်နီဇွဲလားတွေရဲ့အပြစ်ဆောက်ထားတဲ့စခန်းတွေတဲကိုဝင်ရောက်ပြီးပစ္စည်းတွေကိုမီးရှို့ခဲ့ကြပါတယ်တဲတွေရောတဲတွေတွေကပစ္စည်းတွေအကုန်လုံးကိုမီးရှို့လိုက်ကြတာလို့ဗင်နီဇွဲလားရွှေပြောင်းသူဖြစ်တဲ့ကာရိုမာကာနိုကပြောပါတယ်မနေ့စနေနေ့ကအကြမ်းဖက်မှုတွေကနေလွတ်မြောက်ရေးအတွက်လဲရန်နဲ့ချီတဲ့ဗင်နီဇွဲလားရွှေပြောင်းသူတွေသူတို့နိုင်ငံဘက်ကိုပြန်ဝင်သွားခဲ့ကြတယ်လို့ဘရာဇီးရက်တပ်ဖွဲ့ကပြောဆိုထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံလွန်ဘော့ချွန်မှာဒီနေ့ပြင်အား 6.3 ရှိတဲ့အင်အားပြင်းကလေးတစ်ခုလှုပ်ခတ်ခဲ့ပါတယ်။မြောက်အနက် 9 ကီလိုမီတာ 4 မိုင်အနက်ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ဒီကနေ့ငရင်ကြောင့်ထိခိုက်ဒဏ်ရာရမှုအခြေအနေကတော့မသိရသေးပါဘူး။သတင်းတစ်ပတ်အတွင်းလွန်ဘော့ချွန်မှာဒုတိယအကြိမ်ငလျင်တွေထပ်လှုပ်တာဖြစ်ပါတယ်။ဩဂတ်လ5ရက်နေ့ကလှုပ်ခဲ့တဲ့ငလျင်ကြောင့်လူပေါင်း460တည်ဆုံးခဲ့ရပြီးတော့အိမ်ပေါင်းတောင်းချီပြည့်စည်ခဲ့ရသလိုတိတ်နဲ့ချီတဲ့လူတွေကိုလည်းနေရက်တွေကနေပြောင်းရွှေ့ပေးခဲ့ရပါတယ်ခင်ဗျာ
။အီရန်နိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ထိန်းချုပ်ခဲ့တဲ့ဒေသတွေတည်ငြိမ်ရေးကိုကူညီနိုင်ရေးလိုအပ်တဲ့အချိန်အထိအမေရိကန်တပ်ဖွဲ့တွေဆက်ပြီးရှိနေမယ်လို့စစ်သွေးကြွတွေကိုတိုက်ခိုက်တဲ့အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့ရဲ့ပြောခွင့်ရကဒီကနေ့ပြောဆိုလိုက်ပါတယ်။သူတို့အတွက်လိုအပ်မယ်လို့ကျွန်တော်တို့ယူဆထားတာနဲ့အတူတပ်ဖွဲ့တွေကိုဆက်ပြီးရှိနေမှာဖြစ်တယ်လို့ဘိုမူးကြီးရှောင်းရိုက်ကအဘူဒါဘီမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုချေမှုန်းပြီးနောက်အဓိကအကြောင်းကတော့တည်ငြိမ်ရေးဆောင်ရွက်ဖို့ဖြစ်တဲ့အကြောင်းဒါကြောင့်လဲတပ်ဖွဲ့တွေဆက်လက်ရှိနေရမယ်အဓိကအကြောင်းဖြစ်တယ်လို့သူကဆက်ပြီးပြောပါတယ်လက်ရှိမှာတော့အီရတ်နိုင်ငံတွင်အမေရိကန်တပ်ဖွဲ့ဝင် 9,200 လောက်ရှိနေသေးတဲ့အကြောင်းလဲဗိုလ်မှူးကြီးကပြောပါတယ်။အီရတ်စစ်တပ်ကိုလေ့ကျင့်သင်တန်းပေးရမှာကူညီနိုင်ရေးအတွက်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ဘက်ကတပ်ဖွဲ့တွေချထားပေးလာတဲ့အပေါ်မှာမူတည်ပြီးအမေရိကန်တပ်ဖွဲ့ဝင်အရှိအတွက်ကိုရှော့ချသွားနိုင်တယ်လို့လည်းပြောပါတယ်။အီရတ်နိုင်ငံမှာအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုချေမှုန်းတဲ့စစ်ပွဲတွေနောက်ပိုင်း NATO ဘက်ကနိုင်ငံတည်ငြိမ်ရေးကိုကူညီထိန်းသိမ်းဖို့ အမေရိကန်ဘက်ကတောင်းဆိုခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့ဖေဖော်ဝါရီလမှာလေ့ကျင့်အကြံပေးရေးမစ်ရှင်ဖြစ်တဲ့အီရတ်နိုင်ငံတွင်တပ်ဖွဲ့တွေတိုးမြှင့်ပေးရေးကိုနေတိုးကာကွယ်ရေးဝန်ကြီးတွေကသဘောတူခဲ့တာဖြစ်ပါတယ
်။အစ္စရေးနဲ့ဂါဇာဒေသကြားမှာရှိတဲ့တခုရီးသောနယ်စပ်ဂိတ်ကိုအစ္စရေးကဒီကနေ့မှပိတ်ပစ်လိုက်ပါတယ်။ဒါပေမဲ့လည်းလူသားချင်းစာနာမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကတော့နယ်စပ်ကိုဖျက်ချော်သွားလာနိုင်မှာဖြစ်တယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်။အီဂျစ်နိုင်ငံကအစ္စရေးနဲ့ပါလက်စတိုင်းကြားမှာအပြစ်ခတ်ရဆဲနိုင်ဖို့ကြိုးပမ်းနေချိန်မှာပဲဘတ်စ်နယ်စပ်တစ်လျှောက်ဆန္ဒပြမှုအတွင်းမှာအစ္စရေးဘက်ကပြစ်ခတ်ခဲ့တာကြောင့်ပါလက်စတိုင်းနှစ်ယောက်တိစုံပြီးတော့60တန်းရသွားတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးကဂါဇာဒေသကိုပိတ်ဆို့တာအားလုံးကိုအဆုံးသတ်ဖို့ကန့်ကွက်တဲ့အနေနဲ့ပါလက်စတိုင်းတွေဟာပြီးခဲ့တဲ့မတ်လကုန်လကဂါဇာနယ်စပ်မှာဆန္ဒပြလာကြတာပါ။ဒီဆန္ဒပြမှုတွေစတင်ဖြစ်ပေါ်ခြင်းကစပြီးအစ္စရေးဘက်ကပြစ်ခတ်မှုကြောင့်ပါလက်စတိုင်း180တိစုံခဲ့ပါတယ်။အီဂျစ်အာဏာပိုင်တွေဟာဂါဇာဒေသကိုထိန်းချုပ်ထားတဲ့ Hamas ကိုလည်းအဖွဲ့နဲ့ Cairo မြို့မှာတွေ့ဆုံဆွေးနွေးတာတွေလုပ်နေပြီးတော့ Israel နဲ့ Palestine ကြားမှာပြစ်ခတ်ရစေးရဖို့အတွက်ကိုကြိုးပမ်းနေပါတယ်ခင်ဗျာ
။ Congo သမ္မတနိုင်ငံမှာအခုနှစ်အတွင်းဒုတိယအကြိမ်မြောက် Ebola Virus ကူးစက်ဖြစ်ပွားမှုကြီးနဲ့ရင်ဆိုင်နေရပြီးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်အရေးပေါ်တုံ့ပြန်ကင်တွယ်ရေးတာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်။စမ်းသပ်ဆဲကာကွယ်ဆေးရဲ့ထိရောက်မှုကိုသိပ္ပံပညာရှင်တွေစမ်းသပ်နေကြသလိုတချိန်တည်းမှာပဲကွန်ဂိုနိုင်ငံကသုတေသနမှုတွေကလည်းအနာဂတ်မှာအီဘိုလာကူးစက်ပြန့်နှံ့မှုတွေနဲ့တခြားကူးစက်ရောဂါပြန့်နှံ့မှုတွေကိုတုံ့ပြန်ကာကွယ်ရမှာတိုးတက်မှုရှိစေမယ့်အချက်အလက်တွေကိုစုစည်းနေကြပါတယ်။ဒီဆောင်ရွက်ချက်တွေထဲမှာတော့အီဘိုလာဗိုင်းရပ်စ်လိုမျိုးကူးစက်ပြန့်နှံ့မှုတွေကဘယ်လိုပုံစံမျိုးလဲဆိုတာကိုအပြည့်အဝပုံဖော်နိုင်ရေးအတွက်ရောဂါပြန့်နှံ့မှုတွေကိုခြေရာခံပြီးဒီလူတွေနေထိုင်တဲ့လှုပ်လှုပ်တဲ့ဆေးကုသမှုခံယူတဲ့ဒေတာတွေကိုဖော်ထုတ်စုဆောင်းမှုတွေလည်းပါဝင်ပါတယ်ရှင
်
ဒီကနေ့ညပိုင်းနောက်ဆုံးသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးသွားတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချင်တဲ့တပြင်းညီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်အတွင်းလူအခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်အရေးလိုကိစ္စတွေအပါအဝင်မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုအခြေအတဲတွေနဲ့ပတ်သက်လို့ရှင်းလင်းတင်ပြနိုင်မယ့်အရေးကြီးတဲ့ခီးစဉ်အဖြစ်သုံးသပ်ပါတယ်။တောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းစင်ကာပူသမ္မတဝန်ကြီးချုပ်အပါအဝင်စင်ကာပူထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပြီးမြန်မာစင်ကာပူနှစ်နိုင်ငံကုန်သွယ်စည်းပွားပူးပေါင်းဆောင်ရွက်မယ့်အရေးတွေဆွေးနွေးဖို့ရှိပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်။
စင်ကာပူဝန်ကြီးချုပ်လီရှောင်လုံးရဲ့ဖိတ်ကြားချက်အရနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်ဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါပြီ။ဩဂုတ်လ19ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိ၄ရက်တာကြာမြင့်မဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အလုသဘောစင်ကာပူခီးစဉ်တွင်မှာတော့ဩဂုတ်လ21ရက်နေ့မှာစင်ကာပူသမ္မတဟာလီမာယက်ကော့နဲ့တွေ့ဆုံမှုရှိပြီးဝန်ကြီးချုပ်ကနေ့လယ်စာတက်ခင်းအခမ်းအနားဖြစ်ပါတယ်။နောက်ဝိုင်းရင်းဝင်ကြီးကို6တောင်းဒုတိယဝင်ကြီးတီယိုချီဟမ်နိုင်ငံသားရေးဝင်ကြီးဘီဘီယန်ဘာလာခရစ်နန်တို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဩဂုတ်လ22ရက်နေ့မှာတော့ Grand Hyatt Hotel မှာမြန်မာဒီမိုကရေစီအသွင်ကူပြောင်းရေးနဲ့စိန်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဟာစင်ကာပူလက်ချာဆိုတဲ့ဘူဝါဒရေးရမေကွန်းပြောကြားမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းရေးလိုနိုင်ငံတကာကစိုးရိမ်မှုတွေနဲ့စောင့်ကြည့်ဝေဖန်နေတဲ့အရေးကိစ္စတွေအပါအဝင်ဒီမိုကရေစီအသွင်ကူပြောင်းစအခြေအနေအန္တရာယ်ဆိုးရလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုအကြမ်းတဲတွေနဲ့အခက်အခဲတွေကိုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာနဲ့စင်ကာပူအပါအဝင်အာဆီယံဒေသတွေနိုင်ငံတွေကိုတင်ပြနိုင်မှာဖြစ်တဲ့အတွက်ဒီစင်ကာပူခီးစဉ်ကိုမြန်မာနိုင်ငံအတွက်အရေးကြီးတဲ့ခီးစဉ်တစ်ခုဖြစ်မြန်မာနိုင်ငံ၏အကဲခတ်ဒေါက်တာရံမျိုးသိန်းကတုံ့သက်ပါတယ်
ဒီဒေါ်ဆန်းစုကြည်ရဲ့နော်ဒီနေ့ပေါ့လေဒီတနင်္ဂနွေနေ့စတင်တဲ့စင်ကာပူခီးစဉ်ဟာဟိုရခိုင်အခြေအနေပတ်သက်ပြီးတော့ပဲဖြစ်ဖြစ်ပေါ့လေနောက်လက်ရှိမြန်မာနိုင်ငံကျုံ့နေရတဲ့ဒီမိုကရေစီအကူအပြောင်းရဲ့အချက်အလက်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အရေးကြီးတဲ့ခီးစဉ်တစ်ခုလို့တော့ကျွန်တော်တော့မြင်ပါတယ်အဲ့တော့လက်ရှိအခြေအနေမှာဒေါ်ဆန်းစုကြည်အနေနဲ့ဒီစင်ကာပူပါဝင်ပေါ့လေအာဆီယံပုံဝင်နိုင်ငံတွေရဲ့စားဝင်ယူပြီးတော့နိုင်ငံတကာအတိုင်းအဝိုင်းမှာယုံကြည်မှုပြန်ပြီးတည်ဆောက်ဖို့အတွက်စပြီးလှမ်းလိုက်တဲ့ခြေလှမ်းတစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ်ဒီခီးစဉ်အတွင်းမှာစင်ကာပူကနေတစ်ဆင့်ပေါ့လေ ကမ္ဘာနိုင်ငံတွေနောက်ပြီးတော့အာဆီယံနိုင်ငံတွေကိုမြန်မာနိုင်ငံရဲ့လက်ရှိသွားနေတဲ့နိုင်ငံတွေပတ်သက်ပြီးတော့ညှို့လင့်ချက်တွေပေါ့လေညှို့မှန်းချက်တွေဒါတွေကိုပြောချနိုင်လိမ့်မယ်လို့ကျွန်တော်ကတော့ညှို့လင့်ပါတ
ယ်မြန်မာနိုင်ငံရေးဆိုင်နေရတဲ့နိုင်ငံတကာကပါအာရုံစိုက်နေတဲ့ရခိုင်အရေးကိစ္စလို့တိုင်းရင်းဒေသတွေမှာမြန်မာငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအခက်အခဲတွေဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတစုံတရာတိုက်တာထိတော့နိုင်ငံတော်တိုင်ပင်ခံဘက်ကတင်ပြနိုင်ခဲ့မယ်လို့ယူဆတဲ့အကြောင်းမြန်မာနိုင်ငံပွေလင်းမြင်သားမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖတ်မဟာမိတ်အဖွဲ့ကညှိနှိုင်းရေးမှုကိုရဲလင်းမြင့်ကယူဆပါတယ
်ကျွန်တော်လက်ရှိမှာကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာတွေကတော့ရင်ဆိုင်ရေးနဲ့ပတ်သက်တဲ့နော်အခက်အခဲအချက်အလက်ရှိတယ်ဗျာနောက်ပြီးရခိုင်ရေးနဲ့ပတ်သက်ပြီးတော့ရှိတယ်ဒီ2008ကျောက်ဖြစ်နေတဲ့အချက်အဲပေါ့အစိုးရနဲ့ဟိုတက်နေကြတဲ့မှာရှိတဲ့အချက်အဲပေါ့အဲ့အချက်အဲတွေတို့တော့အားလုံးနားလည်အောင်ကျွန်တော်တို့ဟိုချက်ကလို့ရမယ်ပြီးတော့ကျွန်တော်တို့ဒီဘက်ကဟိုဖြစ်နေတဲ့ international ရောပြည်တွင်းမှာဖြစ်တဲ့ဟိုအာမေရပေါ့နော်ကျွန်တော်ဆန်းစစ်စီလိုပုဂ္ဂိုလ်မျိုးပဲတိမယ်ဆိုတော့အဲ့ဒါမျိုးတွေကိုတော့အချက်ကဲတွေကိုရောကျွန်တော်ပြောမယ်ဆိုရင်တော့ပြောနိုင်တယ်ပေါ့နော်ဒါပေမဲ့လေသုံးစားတိုင်းအားလုံးတော့ဒါရင်းညာစီရေးလို့ပါလို့လည်းရှိနေသေးတော့အားလုံးပြောမှာမလားပေါ့ဗျာအရေးကြီးလို့ပဲပြောတာမျိုးလည်းဖြစ်နိုင်တာပေါ့နော်အဲ့လိုပဲခံမင်းပါနဲ့
အခုလိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်စင်ကာပူနိုင်ငံကိုရက်ရှိခီးလာတာစင်ကာပူနိုင်ငံမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးခေါင်းစဉ်နဲ့ဟောပြောမဲ့မိဂိုးအစီအစဉ်တွေအတွက်စင်ကာပူရောက်မြန်မာနိုင်ငံသားတွေကတော့ဂုဏ်ယူဝမ်းမြောက်နေကြပါတယ်။ဒါပေမဲ့လို့တော်အောင်ဆန်းစုကြည်စင်ကာပူရောက်ရှိချိန်မှာစင်ကာပူရောက်မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံမှုအစီအစဉ်ကိုတော့လက်တလုံးမသိရသေးဘူးလို့စင်ကာပူရောက်မြန်မာနိုင်ငံသားတွေကပြောပြပါတယ်။အခုလိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်မြန်မာနိုင်ငံလက်ရှိရင်းဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုစင်ကာပူမှာမိကိုပြောဖို့ရှိတဲ့အတွက်စင်ကာပူရောက်မြန်မာနိုင်ငံသားတူဦးရဲ့အမြင်အခုလိုကိုအောင်ဝင်းထွတ်ကပြောပြပါဗျ။ဟိ
ုအန်တီကိုလည်းလာပြောပြရင်ဆိုတာကတော့ပိုကောင်းတာပေါ့နော်။ဒီလိုနိုင်ငံတကာမျက်နှာစာမှာလေအခုသူပြောမဲ့ lecture တွေသူပြောမဲ့အကြောင်းအရာတွေအားလုံးကိုလည်းဒီ media တွေမှာနောက်ပိုင်းမှာဖော်ပြမှာစင်ကာပူကလည်းအာဆီယံရဲ့ဥက္ကဋ္ဌနေရာကိုသူကယူထားတာဆိုတော့သူတို့နဲ့လည်းကျွန်တော်တို့ကအဓိကသတင်းတွေကိုအမှန်ဆုံးကြောပြနိုင်ဖို့အရေးကြီးတယ်။အန်တီအနေနဲ့လာပြီးတော့ရှင်းပြပြီးတော့အရန်ကောင်းတယ်။သူနဲ့ပါလာတဲ့ဒီဝန်ကြီးတွေလည်းတွေ့ကြမှာပေါ့နော်တစ်ခွဲလုံး။အဲဒီမှာရှိတဲ့နိုင်ငံခြားရေးဝန်ကြီးအဖွဲ့တွေနောက်တကသမရတို့ပါတို့လည်းတွေ့မှာဆိုတော့ကျွန်တော်ကတော့လေအဲ့ဒါကိုတော်တော်လေးအကောင်းမြင်တယ်
။ဒေါ်ဆန်းစုကြည်မိကုန်းပြောမယ်ဒီစင်ကာပူလက်ချာဟာ43ချိန်မြောက်ဖြစ်ပြီး42ချိန်မြောက်တုန်းကတော့တောင်ကိုရီးယားသမ္မတမွန်ဂျီအင်ပြောသွားတာပါ။မြန်မာနိုင်ငံပါဝင်ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌအဖြစ်လက်ရှိတာဝန်ယူထားတဲ့စင်ကာပူနိုင်ငံကိုပြီးခဲ့တဲ့ဧပြီလတုန်းကမြန်မာသမ္မတဦးဝင်းမြင့်သွားရောက်ခဲ့ဘူးသလိုဒေါ်ဆန်းစုကြည်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကလည်းစင်ကာပူနိုင်ငံကိုပထမဦးဆုံးအကြိမ်သွားရောက်ခဲ့မှုပါတယ်ရှင်။
ထောင်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်နဲ့ပတ်သက်ပြီးတော့မဆူမောင်ကမေးမြန်းတင်ပြသွားတာပါအခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါတပွဲရင်းနှီးစီမံကိန်းနဲ့စီးပွားရေးဆုံးသားတိဆောက်ပြီးစီးသွားခဲ့ရင်တဟာအရှိတောင်အာရှတိုက်အတွင်းအကြီးဆုံးရင်းနှီးစီမံကိန်းကြီးဖြစ်လာမှာပါတိလောက်ကြီးတဲ့စီမံကိန်းကိုစတင်အကောင့်ထဲပေါ်တဲ့နေရာမှာဒေသခံတွေနဲ့တိုင်ပင်ညှိနှိုင်းတာနောက်ဆက်တွဲပေါ်ထွက်လာမဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဘေးထွက်ဆိုးကျိုးတွေကိုကြိုတင်ထည့်သွင်းစဉ်းစားခဲ့ခြင်းမရှိတာအပြင်တချို့နေရာတွေမှာအာဏာအလွဲသုံးစားလုပ်တာတွေပါတွေ့နေရကြောင်းတက်ကြွလှုပ်ရှားသူဒေသခံတွေကထောက်ပြကြပါတယ်ဒီစီမံကိန်းကြောင့်ဖြစ်လာမဲ့တဘာဝပတ်ဝန်းကျင်ထိခိုက်နှစ်နာမှုတွေအပေါ်ဒေသခံတွေရဲ့အစိုးရမှုတွေအကြောင်းတဝယ်ရင်းနှီးစီမံကိန်းအပိုင်း၃အဖြစ်နဲ့ကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
မနက်ကထွက်တာမှာပဲစစ်တောင်အာရှတိုက်တစ်ခုလုံးမှာပါအကြီးဆုံးဖြစ်လာမယ်ဒီတဝဲရင်နဲ့စီမံကိန်းစတင်အကောင့်ထဲပေါ်ကလေးကဒေသခံအနေနဲ့တဘာဝပတ်ဝန်းကျင်ထင်းသိမ်းအဖွဲ့တွေရဲ့ကန့်ကွက်ဝေဖန်မှုတွေအမျိုးမျိုးရှိခဲ့တာပါအဓိကကတော့အခုလိုကြီးမားတဲ့စီမံကိန်းကြီးတိဆောက်တဲ့နေရာမှာမူလကေဟစနစ်နဲ့ဒေသခံတွေရဲ့လက်ငုပ်လက်ရင်းဖြစ်တဲ့စိုက်ပျိုးရေးနဲ့ရေလုံငန်းတွေပျက်စီးဆုံးရှုံးမဲ့အရေးကိုစိုးရိမ်ပူပန်ကြတာပါတဝယ်ရင်းနဲ့စီမံကိန်းစတင်ကလေးကတောက်လျှောက်လေ့လာခဲ့သူလည်းဖြစ်ဒေသခံတွေရဲ့မတရားဖိနှိပ်ခံရမှုတွေကိုဥဆောင်ဖြေရှင်းပေးနေသူလည်းဖြစ်တဲ့ကိုလေးလွင်ကတော့စီမင်းစည်းကမ်းတွေချိုးဖောက်ပြီးအာဏာအလွဲသုံးစားလုပ်ခဲ့တဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်။သဘောပတ်ဝန်းကျင်အပိုင်းလည်းဒီတိုင်းပဲ။ဘာမှလိုက်နာနေတာမရှိဘူး။ကျွန်တော်တို့ဒီအစိုးရတာဝန်ရှိဆိုတဲ့လူတွေကိုတိုင်ကိုကသူတို့ကဒါကြီးကဘာမှမဖြစ်နိုင်ငံတော်ကခိုင်းလိုက်တယ်ဆိုဒါနိုင်ငံတော်ပဲဒါအစိုးရပဲဒါတိုင်းပြည်ရဲ့ကိစ္စပဲဒါဟာအမျိုးသားရေးကိစ္စလို့ပဲသူတို့ကမြင်တယ်ခုဆိုပါတော့မီယာကော်မတီတခုဇင်းလုံးတတ်မှတ်မယ်လို့ခေါ်လိုက်မယ်သူတို့ကအလင်းသေးတဲ့ကောင်ပဲခေါ်တယ်ပြန်ပြောတဲ့ကောင်ရော်လူကြီးချင်းတူတယ်တောင်ဝန်ရှိတဲ့ရမရဖတ်ချင်းတူရင်တောင်အသိဉာဏ်ပညာရှိပြီးတော့ခုနလိုပေါ့အရှိနောက်တွေးခေါ်တတ်တဲ့လူနှစ်ခါသုံးခါလောက်ပြောရင်ဒီကောင်မပါစေတော့မခေါ်တော့အခုချိန်ထိလုပ်နေတော့
ဒေသဖွံ့ဖြိုးရေးအပါအဝင်နိုင်ငံတော်အတွက်ဝင်ငွေအများပြားရရှိစေမယ့်ဒီစီမံကိန်းကြီးအောင်မြင်ရေးကိုဒေသခံတွေလိုလားကြပေမဲ့လည်းတဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမဲ့အရေးနဲ့စီမံကိန်းနယ်မြေအတွင်းမှာပါတဲ့လက်မြေတွေတိမ့်ဆဲတာတွေအပေါ် ကန့်ကွက်ဆန္ဒပြမှုတွေကြောင့်စီမံကိန်းကိုရပ်ဆိုင်ထားခဲ့ရတာပါ။ဒါကြောင့်စီမံကိန်းကြီးကောင်းမွန်စွာပြည်မြောက်အောင်မြင်အတွက်ဒေသခံတွေရဲ့သဘောဆန္ဒကိုလည်းထည့်သွင်းစဉ်းစားသင့်တယ်လို့ကိုလေးလွင်ကပြောပါတယ်
။ကောင်းကောင်းမွန်မွန်ဖြစ်စေချင်တယ်ဆိုရင်ဒီလိုအသံတွေပါဖို့လိုတယ်။ပြီးတော့သူတို့ဘာကြောင့်ပြောနေတာလဲပေါ့။သက်သက်ပဲမလို့မုံထားပြောနေတာလား။အချက်လက်အကျိုးအကြောင်းခိုင်မှသက်သေတယ်နဲ့ပြောနေတာလား။ဘာဖြစ်လို့မဆွေးနွေးနေတာလဲ။ဘာဖြစ်လို့နားမထောင်နေတာလဲ။ဘောဟော။အဲ့ဒါညောင်းတောင်းကောင်းတဲ့ပေါ်ပါ။အဲ့ဒါဆိုရင်အများကြီးအဆင်ပြေလာလိမ့်မယ်လို့ကျွန်တော်ဒါဒီတက်အများကြီးပါပဲပြောရရင်တော့တဘာပါဝင်ကြီးကိစ္စရှိမယ်ခုနကလို့အလုပ်သမားကိစ္စတွေရှိတယ်မြေယာကိစ္စတွေရှိတယ်အဲ့လိုအများကြီးခုချိန်ထိရတော့ပုံမပြောင်းသေးဘူးဝန်ထမ်းဆိုတာသိရတယ်ပြည်သူကလဆာပေးထားတာလေသူတို့ကဒီနေရာမှာနေမယ်ပြီးရင်ရထူးတက်မယ်မဟုတ်ရင်ပြောင်းမယ်ပြုတ်မယ်တလောက်ပဲသူတို့အဲ့တဲ့သဘောလောက်ပဲသူတို့ကထက်ထက်ဝင်ဒီမှာနေဒီမှာကြီးဒီကလူတွေမဟုတ်ဘူးအခုရွာစာတင်ကြောင်းလေးတေးသေးလေးအခုအစိုးရကပေးလို့ကြောင်ကြီးတခုဆောက်မယ်ပေါ့ဗျာကြောင်သားတွေကများလာပြီအလေရန်တိုးချက်လေးဆောက်တော့မယ်ဆိုတာမြေရမရှိတော့ဘူးရွာပိုင်မြေဖြစ်တဲ့ဒီရှင်ကြီးမြေဘလုံးမင်းမြေကြီးကိုယူသွားပြီရွာနဲ့ကပ်ပြီးယူသွားပြီအဲ့တော့အစကလေးကဒီရွာရဲ့တိုးတက်လာမယ့်အနာဂတ်အခြေအနေလူမှုရေးအတွက်ဘယ်လိုထားမယ်ဘာသာရေးအတွက်နတ်ဆင်ကဘယ်လိုထားမယ်ဘလုံးကွင်းကဘယ်လိုထားတိုင်ပင်ဆွေးနွေးတဲ့ကိစ္စကြီးကိုမတိုင်ပင်မဆွေးနွေးပဲဒီလိုဖြတ်သွားတဲ့အခါခုဖုန်းကြီးနဲ့ရွာယာယီမှုပြောပြီလေမင်းကပြောနေတယ်ဆရာတို့လည်းကြားတယ်အဲ့ဒါလေးဖြစ်လာဒါဒီရွာမြေမှာကိုချားရွာကြီးလည်းဖြစ်မှာပါအဲ့တော့ကျွန်တော်တို့ဘာကြောင့်လဲဆိုဒါလေးကိုထပ်မတွက်ခဲ့ဘူးထပ်မစဉ်းစားခဲ့ဘူးသူကသဘောတဘာဝတွေရှိတာအဲ့ဒါကြီးအကြီးအလေဆွေးနွေးအသံတွေကိုယူပြီးမှလောက်အောင်အခုကသူတို့မြေတိုင်းစကားလာပြောသွားတယ်လေရွာတစ်ယောက်နှစ်ယောက်နဲ့သူတို့ကုမ္ပဏီကလူနဲ့ပတ်ပြီးတော့တိုင်းတော်တစ်ယောက်လုံးဘယ်သူမှမသိကြပါဘူးဘယ်နာအဖြစ်မှကိုမသိပါဘူ
းဒေသခံတွေရဲ့အသိပညာနဲ့ပါမှုကိုအခွင့်ကောင်းယူပြီးအစိုးရအရာရှိတွေအပါအဝင်သူတို့နဲ့နှိစက်တဲ့ချမ်းသာကြော်ဝတ်သူတွေကဒီရင်းနဲ့စီမံကိန်းအကောင့်ထယ်ဖော်ပြရင်အနာဂတ်မှာအဖို့တန်လာမယ့်မြေတွေကိုအလူအရဲ့ဝယ်ယူထားခဲ့ကြပုံကိုလည်းကိုလေးတွေကအခုလိုရှင်းပြပါတယ
်မြေယာကိစ္စမှာဆိုရင်အခုတော်တော်များများကိုမြေယာရောကြီးပေးမယ်ဆိုရင်လာထောက်မဲ့လူတွေကဒီရလူတွေမဟုတ်ဘူးကျွန်တော်သိရတယ်လားမြေယာလှုပ်ရှားလိုက်ပြီဆိုတဲ့မြေပွဲစားတွေမြေဒလန်တွေမြေဝယ်ထိန်တွေမြေကစားတွေမြေပိုက်ဘောသမားတွေမြေဗိုလ်လီဘောတွေအများကြီးမြေဆရာတွေလာမြေဆရာတွေအိုးရှန်တယောက်ထိလာဟိုတယောက်တွေလည်းလာရိုင်းရိုင်းပြောရင်ကျွန်တော်သိရတယ်လားအများကြီးဒီရလူတွေမဟုတ်ဘူးဒီကမှတ်ပုံတင်နေဒီကစပွန်တန်30ဒီကအမီပေါက်တွေမဟုတ်ပဲဝင်ပြီးတိုက်ပြီးထိုးသွားကြတာလေ။ဒီကလူကပတ်စံလိုနေတာကိုလိုတော့ရောင်းတယ်ရောင်းတော့ဟိုလိုဝဲထိန်းထားတယ်လာခဲ့ရင်ရောကြီးသူတို့ခံစားပါမှာ။ဒေသခံရမှာမဟုတ်ရက်ခဲ့တော့မှဒေသခံကနည်းနည်းပဲရောက်။ဒါတစ်ချက်ဒါလေးစစ်စစ်ဖို့လိုတယ်။ကျွန်တော်အမြင်ရသူတို့ကတစ်ခုခုဟိုလုတော့မယ်ဆိုရင်ကြိုတင်ပြီးတော့ဟိုဟိုပါဘာလို့ခေါ်မလဲတာစီအမိတ်လိုမျိုးဒေသနာအမိတ်လိုမျိုးတက်ဆိုင်ရဥပဒေတွေထုတ်ပြန်ပြီးမှလုတော့မယ်မဟုတ်ဘူး။ဘယ်သူမှဆိုရှင်ပြန်ခွင့်ရတဲ့သဘောမျိုးဖြစ်သွားတယ်ဒီမှာဒီဥမာဗျာဒီမန်ဂရိုးဆိုတာတမန်လာဝယ်လို့ရဘယ်သူမှဆိုလာဝယ်လို့ရလဲဈေးပိုတဲ့လူမိဆက်တဲ့လူလာဝယ်သွားပါမယ်ပိုက်ဆိုင်မှုက तू ကတခြားမှာပဲ तू ကမသိဘူး तू ကဒါဝယ်ထားတဲ့တစ်ချက်10ရရရောက်မယ်တစ်ချက်ခွဲရရရောက်မယ်ဒီမှာဘာဖြစ်သွားလဲဘလို့ဆိုတော့ तू ကသူတို့အလုပ်လည်းမဟုတ်ဘူးသူတို့စိတ်လည်းမဝင်စ
ားစီမံကိန်းအစပိုင်းကာလပဲရှိသေးတဲ့လက်ရှိအချိန်မှာတောင်ဒေသခံတွေရဲ့လက်ငုတ်လက်ရင်အတက်မွေးဝမ်းကြောင်းမှုတွေထိခိုက်ပျက်စီးကုန်ပြီဆိုတာကိုလည်းကိုလေးလင်ကဆက်ပြောပါတယ်
လက်ရှိအရေးတော့ဒီမှာရှင်ကြီးအိမ်ရှိတယ်ဗျာဒီမှာတန်ခါအိမ်တွေရှိတယ်တန်ခါဒဲတွေအများကြီးရှိတယ်အခုမရှိတော့ဘူးရှင်ကြီးအိမ်လည်းမရှိတော့ပြောင်းလိုက်ရအောင်အဲ့လိုမျိုးပေါ့ချက်ချင်းမြင့်မြင့်ပဲလေဒါဒီအားကြီးတွေဖြစ်သွားပြီလေဒီမှာကြောက်ပုံကြီးဆရာမျိုးမြင်တယ်ကြောက်ပုံကြီးတွေဒီမှာမိုးကြီးတွေဒါကြီးတွေဖြစ်သွားတော့ဒါဆရာတို့အမြင်တိုးတက်လို့ပြောရင်တိုးတက်သွားတယ်ပေါ့ဒါမှမဟုတ်သူတို့အတွက်ဖယ်ရှားလိုက်ရလို့နင့်နာလဲဆိုလဲဖယ်ရှားလို့နင့်နာတယ်ပေါ့ဒါတော့ကိုယ့်ရဲ့အမြင်နဲ့ကိုယ့်အယူအဆပေါ်မှာပဲမူတည်မှာပေါ့ကိုဒေသခံတွေကဒီအစတို့ဒီမှာရွာရွာတိုင်းရှိတယ်ဒီနားမှာဟိုဟာလေးရှိတယ်ခုနကရှင်ကြီးအိမ်လေးပါနေပေါ့အရင်ကအဲ့ဒါကြီးလာတဲ့ခါကျတော့ဒါကြီးတွေကဒီမှာကြောက်ပုံကြီးနေတယ်အခုကရွာအထဲမှာပဲကျတယ်အပြင်မှာမရှိတော့ပါဘူးဖြစ်တယ်အခုကဒီတော်အတိုင်းပဲသူတို့ကတိုင်းတာပြီးတော့ပိုက်ဆိုင်မှုတွေလုပ်ထားကြတာဒီအတိုင်းပဲဆက်လက်ရှာဖွေစားတောင်းနေကြတာတကယ်လို့ဒါကြီးကပေါ့ပိုက်ဆိုင်မှုတစ်ခုခုကဟိုပါပေါ့ဒီမြေပေါ်မှာအသုံးချတော့မယ်ဆိုမှဒါကြီးကဘယ်သူပိုင်ပါလဲခြံစည်းတွေခတ်မယ်လမ်းတွေဖောက်မယ်မြေတွေဖုတ်မယ်စသည်တို့ဖြစ်လာတော့မယ်အဲ့ဒီခါမှမှခုနကအများစုကဒီမန်ဂရိုးပေါ့ဒီဒီရေတော်တယ်မှာပဲကျွန်တော်တို့ဂုံးလေးရှက်တီကမာလေးကနန်းနေထောင်ပြီးစားကြတာအဲ့ဒါတွေဟာမလုတ်ခွင့်ရတော့မှာအခုကတော့ရနေသေးတယ်ပျက်စီးတယ်လို့ဘာမှပြောလို့မရဘူးဒါပေမဲ့အရင်က community လဲမော်တရွာလုံးကပိုင်တယ်ဘယ်သူမှဆိုသွားလို့လုတ်ကင်စားသက်လို့ရတဲ့နေရာလုတ်ခွင့်ရတော့မှာမဟုတ
်ရွာနီးဝန်ကျင်ကမြေတွေအားလုံးကိုစီမံကိန်းအတွက်ဆိုပြီး Italian Time Development Company ကတင်ထားတာကြောင့်မင်းကြီးရွာသားတွေအနေနဲ့အပြစ်မှာစိုက်ပျိုးလုတ်ကန်စားတောက်ဖို့မလွယ်တော့တဲ့အကြောင်းကိုလည်းရွာသူကြီးဦးကျော်အောင်ကပြောပါတယ
်အခုသူတို့ယူထားတဲ့နေရာကကျွန်တော်တို့ရွာနယ်လေးနှိကရှိတယ်နောက်ပြီးတော့ရွာထဲကလည်းရွာနယ်ဘေးကပါထားတဲ့ဟာတွေလည်းရှိတယ်သူတို့လာလှုပ်ရှားလို့ရှိရင်တော့ရွာတရွာတော့ကြမယ်ရွာသူရွာသားတွေတော့ဘာလုပ်လို့မရတော့ဘူ
းတဝယ်ရင်နဲ့စီမံကိန်းကိုစီစဉ်ထားတဲ့အတိုင်းအခုနှစ်မကုန်ခင်မှာပြန်ဆနိုင်မယ်မဆနိုင်ဘူးဆိုတာကတော့အတိအကျမသိရသေးပါဘူးဒါပေမဲ့အခြေခံအဆောက်အအုံ တိဆောက်မှုတွေ PCP စက်ရုံတွေစတင်လက်ပတ်တော့မယ်ဆိုရင်တော့အဲ့ဒီစက်ရုံတွေရေရှည်လက်ပတ်နိုင်ရေးအတွက်ရေအလုံလောက်ရရှိဖို့လိုအပ်မှာဖြစ်ပါတယ်။ဒါပေမဲ့ဒေသခံတွေကတော့မူလတည်ရှိနေတဲ့သဘာဝကိဟစနစ်ပြည့်စုံသွားမယ့်အရေးကိုစိုးရိမ်ပူပန်နေကြပါပြီ
။ရေပြဿနာတော့ရှိမယ်။ပြီးရင်သူတို့ဒီစက်ရုံတွေလုံတော့မယ်ဆိုတာနဲ့ကဒီအနားမှာရှိနေတဲ့ရေဝေရေလဲတောတွေကိုအရင်ဥပဒေတစ်ခုပြန်ထမ်းပြီးတော့ထိမ့်သိမ်းတာမျိုးဥပမာဒီဇုံကြီးကဒီမကီရှင်းကဘလောက်ယူမယ်ပေါ့ဗျာဒီသူ့ရဲ့ line ရဲ့အပြင်မှာဒီချောင်းလေးဒီမြောင်းလေးဒီရေတွေကိုရလာစေတဲ့ဘင်းနာဒီဇုံထဲမှာပါတီဖြစ်စေဇုံရဲ့အပြင်မှာနီးနားမှာရှိတည်ဖြစ်စေအဲ့တောင်တန်းတွေအဲ့ဒီတော area တွေကိုကြိုတင်ပြီးတော့ထိမ့်သိမ်းကာကွယ်ထားတာမျိုးမလုပ်ခဲ့တဲ့အတွက်ဒီဇုံကြီးရှိတယ်လို့ပြောရတာနဲ့လူတွေကအဇုံရဲ့ဘေးနားမှာဇုံရဲ့အပြင်မှာဇုံထဲမှာရှိတဲ့ green area တွေဒါတွေကစိတ်လန့် area တွေပြတ်ပြီးတော့လူတွေကတစ်ပင်တွေခုန်ကြဒီပိုက်ဆိုင်မှုတွေလုံကြအဲတောတွေထွင်ကြအဲလိုမျိုးလုပ်တဲ့အခါကျတော့ဒီတစ်ပင်တွေကမရှိတော့တဲ့အခါကျတော့ဒီရေဝေကြီးလဲကထိမ့်နိုင်ဖို့ကမလွယ်ဘူ
းဒါကကျွန်တော်တို့ရေဆက်ရုံလဲပတ်ဖို့ရေရရှိဖို့ပဲပြောနေတယ်တကယ်ကဆဲုံနေလေလို့ရှိရင်ဆဲုံနေရထွက်လာမယ်အညစ်အကြေးတွေကိုတဘောဓာတုဓာတုဟောပေါ့ဒီတော့ဓာတုဟောတွေဆဲုံကထွက်လာ
တယ်အဲ့တော့ waste တွေပေါ့
waste တွေအဲ့ဒါတွေကိုဘယ်နှသားပြစ်မလဲဆိုတဲ့ပြဿနာလို့ရှိအဲ့ဒီကနေပြီးတော့လဲတဘောပေါင်းချင်းထိခိုက်မဲ့နောက်ဆက်တွဲအကျိုးဆက်တွေလည်းရှိသေးတယ
်သူတို့ဟိုဘက်မှာတော့ဒီနားတစ်ခုမှာပဲတမီရတော့သူတို့ water treatment လာပါလားမသိဘူးအဲ့ဒီဆဲုံတရုံဆောက်မယ်ဆိုတဲ့ဟာလေးတစ်ခုလောက်ထလာတော့တွေ့တယ်ဒီကရေပဲတောက်လို့ရအောင် treatment လုပ်လာလား waste water တွေ waste တွေကိုဒီကပဲ treatment လုပ်ပြီးတော့ဒီချောင်းတွေမြောင်းတွေဒီမြစ်တွေထဲကိုထည့်ပါလားသူသူများတွေလုပ်တယ်လို့ပြောပဲကန်ကြီးတွေတူးပြီးတော့ concrete ကန်ကြီးနဲ့တာလပါကြီးတွေကတ်တရားကြီးတွေအုပ်ပြီးတော့တင်ထားပါလားဘယ်လိုဟာမျိုးလဲတော့သွားမယ်ဆိုတော့မသိဘူ
းနောက်ပြီးတော့ဒီရေကန်တိရှိတဲ့ဆေးရုံတွေစောင့်မယ်နေရာဆိုတာကလည်းတဝယ်မြစ်နဲ့ကဂရက်ပြစ်လောက်ပဲဝေးတယ်ဆိုကြပါဘ
ူးဟုတ်တယ်ဂရက်ပြစ်လောက်ပဲ
ဝေးတယ်ဂရက်ပြစ်လောက်ပဲဝေးတော့မလွဲမသွေတနည်းတစ်ချိန်ချိန်မှာတော့ဒီ waste water တွေဒီဓာတုပစ္စည်းတွေပါတဲ့ဒီဟိုဆေးရုံကထွက်လာအညစ်အကြေးတွေဟာတဝယ်မြစ်ထဲကိုတစ်ချိန်ချိန်တော့တနည်းနည်းနဲ့မိုးရွာတော့မှဖြစ်ဖြစ်ပါသွားမှာကျသွားမှာပဲအဲ့ဒီကြာရင်တော့တဝယ်မြစ်ကြီးရဲ့အနာဂတ်ကလည်းသိမှာပါအ
ဲ့တော့သိကြတယ်အခုရေမြေလေးဆိုတာကအားလုံးကဆက်သွယ်နေတာကြီးဘလို့မှထိ ंछ ုတ်ကင်တွယ်မောင်းနေလို့မရဘူးသူဟာသူအကြောင်းအကျောင်းအခြေအနေအတူကအဘေါ်တရားတစ်ခုခုနဲ့တော့ဆက်ဆက်နေတာအငွေပဲဖြစ်ဖြစ်အငွေပြိုင်လည်းပြိုင်မယ်ဟိုမိုးရွာလို့ရေရှမ်းလည်းရှမ်းမယ်မြေအုပ်ကစိတ်ရင်လည်းစိတ်မယ်ဖြစ်နေတာအများကြီးပဲ
ဒီစီမံကိန်းအောင်မြင်ဖို့အတွက်ပြည်သူတွေရဲ့လူအင်ဆန္ဒကိုဖြည့်ဆည်းပေးတာအပါအဝင်ပွင့်လင်းမြင်သာစွာလုပ်ကိုင်ဖို့လိုအပ်ကြောင်းတနင်္သာရီတိုင်း Human Rights Watch လူ့အခွင့်အရေးဆောင်ကြီးအဖွဲ့ဝင်ကိုတန်းဝင်းကပြောပါတယ
်ဒီနေ့ဒီချိန်မှာပွင့်လင်းမြင်သာစွာလုပ်ပါပွင့်လင်းမြင်သာစွာပူးပေါင်းပါပြည်သူလူထုယုံကြည်ပေးပါဗျာပြည်သူလူထုကိုဖြည့်ဆည်းပေးစေခြင်းနဲ့တကယ်ကြတော့တကယ်အဲ့ဒီလို့သာလဲကောင်းကောင်းလို့မယ်ကျွန်တော်တို့ဂျပန်ဆိုတဲ့ကျွန်တော်တို့ယုံကြည်စိတ်ချရမယ်တိလေဝါဒီနေ့ဒီပြဿနာရှိတုံးမယ်တိလေဝါပြဿနာရှိတုံးပဲအဲ့တော့ပို့ကောင်းလာအောင်လုပ်မယ်ဆိုလို့ရှိရပို့ပြီးတော့ပြစ်လင်းမင်းသာအောင်လုပ်ရင်တော့စပြေတာပေါ့အခုက information ဆိုတာဗျာမိမသိရတဲ့ခေဒါသမတ်တစ်ခါတည်းကြဟိုဟာတော်သားဆိုအစဲခံရသေးတယ်အဲ့ဒါကျွန်တော်ပူစီပီစီပြည်သူတို့ကိုပွင့်လင်းမင်းသားကိုလုပ်ပါပြည်သူတို့အကျိုးရှိရှိပါတကယ်မှန်တကယ်ရရှိဖို့ပြတိုးတက်မှုကိုဥတည်လို့ရှိရတော့အစီအပြုမှာပ
ါစီမံကိန်းစတင်ဖို့အရင်စစ်အစိုးရလက်ထက်မှာသဘောတူညီချက်ရရှိခဲ့ပြီးသမ္မတဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာအကောင့်ထည့်ဖော်ခဲ့တာမှာ2013ခုနှစ်မှာရပ်ဆိုင်းထားခဲ့ရတာပါလက်ရှိအနေဒီအစိုးရအနေနဲ့ဒီစီမံကိန်းကိုပြန်ဆနိုင်ဖို့စီစဉ်နေတာပါစီမံကိန်းပထမအကြိမ်စတင်စဉ်ကပြဿနာအခက်အခဲပေါင်းများစွာရင်ဆိုင်ခဲ့ရပြီးဖြစ်တာကြောင့်အနေဒီအစိုးရအနေနဲ့အရင်ကြုံတွေ့ခဲ့ရတဲ့အခက်အခဲသင်ခန်းစာတွေကိုယူပြီးစီမံကိန်းပြန်ဆတဲ့နေရာမှာဒေသခံတွေရဲ့လူလာချက်တွေစိုးရိမ်ပူပန်မှုတွေအပါအဝင်ရေရှည်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေမဲ့ကိစ္စတွေကိုရှောင်ရှားလှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ရကြောင်းပါ
မြန်မာဒီမိုကရေစီရာဆွေးနွေးခန်းကိုကိုစောဝင်းလိုင်းတင်ပြတော်တာပါရှင် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25 30နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ19ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတည်းကထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်ထီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလံမီတာ190တို့ကနေပြီးတော့လဲတိုးချဲ့နိုင်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားစာများသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါ။ခုအရင်ဆုံးတော့မြန်မာကြံ့ငွေတန်ဖိုးကျဆင်းမှုဗဟိုပန်းတစ်ခုတည်းကင်တွေ့နိုင်ပါမလားဆိုတဲ့ကောင်းစင်နဲ့ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုကြားကြမှာပါ။မှတ်အင်ဂျင်နိုင်ကအခုညတင်ဆက်ထားပါတယ
်။အခုရပိုင်းပြည်သူတွေကြားမှာရောအစိုးရစီးပွားရေးလုပ်ငန်းရှင်တွေကြားမှာပါခရဲရိုက်နေတဲ့ပြဿနာတစ်ခုကတော့အမေရိကန်ဒေါ်လာဈေးအလျင်မြန်မြင့်တက်လာနေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းလာနေတဲ့ပြဿနာပါ။စီးပွားရေးတည်ငြိမ်တဲ့နိုင်ငံတွေအဖို့သူတို့ငွေကြေးတန်ဖိုးကျတာတာမန်ပြည်သူအများစုကြားသိပ်ပြီးခရရက်ခတ်မှုမရှိနိုင်ပေမဲ့မြန်မာနိုင်ငံလိုနိုင်ငံသားကကုန်ချမ်းနဲ့ကုန်ပစ္စည်းအများစုတင်သွင်းတာကိုမှီခိုနေရတဲ့တိုင်းပြည်အဖို့ကတော့တတိုင်းပြည်လုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်လာနေပါတယ်။နေစဉ်လူပြောသူပြောများတဲ့ကိစ္စဖြစ်လာနေပါတယ်။ဒေါ်လာဈေးဘလောက်တက်နေသလဲ။မြန်မာကျပ်ငွေတန်ဖိုးကရောဘလောက်ကျနေသလဲ။ဘာကြောင့်အဲ့လိုဖြစ်ရတာလဲ။ဒီပြဿနာဘူဘန်တစ်ခုတည်းကကင်တွယ်ဖြေရှင်းနိုင်ပါမလားဆိုတာကုရုဘတ်တင်ပြသွားပါမယ်
။မြန်မာကျပ်ငွေတန်ဖိုးတရိပ်ရိပ်စတက်တာပြည့်ခဲ့တဲ့ဂျွန်လ၄လောက်ကစပါတယ်ဂျွန်လ၁၇ရက်နေ့ကဒေါ်လာဝယ်ဈေး1344ကျပ်ရောင်းဈေး1346ကျပ်ဈေးပေါက်ပါတယ်ဒါဟာရန်ကုန်မှာတကယ်ကိုအယောင်းဝယ်လုတ်တဲ့ငွေလဲကောင်တာတွေရဲ့ဈေးနှုန်းမှာဩဂုတ်လ16ရက်နေ့မနေ့ပိုင်းမှာ CB Bank ဖွင့်ဈေးဒေါ်လာ1523ကနေ1533ကျပ်နှုန်းဖြစ်သွားတာမို့ဒေါ်လာနဲ့နှိုင်းယှဉ်ရင်မြန်မာကျပ်ငွေတန်ဖိုးဟာ2လကျော်အတွင်း73ရာခိုင်နှုန်းကျော်ကျဆင်းသွားတာတွေ့ရပါတယ်။2လကျော်ကာလအတွင်းကျပ်ငွေတန်ဖိုးဒီလောက်ကျဆင်းနေဆိုတာများတယ်လို့ဆိုနိုင်ပါတယ်။မှတ်တမ်းတွေကိုပြန်ကြည့်ပြီးတွက်ချက်ကြည့်ရင်အဲ့ဒီကာလအတွင်းမြန်မာကျပ်ငွေတန်ဖိုးဟာစင်ကာပူဒေါ်လာနဲ့ဆို9ရာခိုင်နှုန်းယူရိုငွေနဲ့ဆိုရင်6ရာခိုင်နှုန်းထိုင်းဘတ်ငွေနဲ့ဆို6ရာခိုင်နှုန်းမလေးရှားရင်းဂစ်နဲ့ဆို5ရာခိုင်နှုန်းကျဆင်းပါတယ်မြန်မာနိုင်ငံမှာဒေါ်လာငွေတန်ဖိုးတက်လာရတဲ့ကိစ္စနဲ့ပတ်သက်လို့ဗဟိုဘဏ်တာဝန်ရှိသူတွေစီးပွားရေးပညာရှင်တွေနဲ့ရှောင်းထာနယ်လိုဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးကပါကမ္ဘာမှာဒေါ်လာငွေကြေးတန်ဖိုးတက်လာတာကြောင့်လို့ထောက်ပြကြပါတယ်ဒေါ်လာနဲ့နှိုင်းယှဉ်ရင်အခြားနိုင်ငံအတော်များများရဲ့ငွေကြေးတန်ဖိုးတွေကျဆင်းနေတယ်လို့ဆိုကြပါတယ်ဒီအကြောင်းပြချက်မှန်ပါတယ်ဒါပေမဲ့လက်တွေ့ဖြစ်နေတာကမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းယှဉ်ရင်ပဲကျဆင်းနေတာမဟုတ်ပါဘူးအခြားသောထိုင်းဘတ်စင်ကာပူဒေါ်လာယူရိုမလေးရှားရင်းဂစ်တွေနဲ့ပါနှိုင်းယှဉ်ရင်ကျဆင်းနေတာမို့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုဟာနိုင်ငံတကာမှာဒေါ်လာငွေတန်ဖိုးမြင့်တက်လာတာတစ်ခုတည်းကြောင့်မဟုတ်တော့ဘူးဆိုတာပေါ်လွင်လာစေပါတယ်ဒီအချက်ကိုလည်းဗဟိုဘဏ်တာဝန်ရှိသူတွေရောရှောင်းထန်နယ်လိုစီးပွားရေးအကြံပေးတွေကပါမငင်းကြပါဘူးဒီအတွက်ကျပ်ငွေတန်ဖိုးတည်ငြိမ်ရေးသူတို့စူးစမ်းတာတွေ့ရပါတယ
်မြန်မာကျပ်ငွေတန်ဖိုးကျဆင်းတာနဲ့ပတ်သက်ပြီးဘူဘန်ကပထမဦးဆုံးကင်တွယ်ဖြစ်ရှင်းတာကနိုင်ငံငွေရောင်းဝယ်ခွင့်ရှိတဲ့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေအနေနဲ့ရည်ညွှန်းငွေလဲနှုန်းအထက်အောက်3.8%ခန့်နှုန်းကြားကနေပဲရောင်းဝယ်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုပယ်ဖျက်ပေးလိုက်ခြင်းပါအဓိပ္ပာယ်ကတော့ဘူဘန်ကအမေရိကန်ဒေါ်လာကျပ်1000အဖြစ်ရည်ညွှန်းသတ်မှတ်ထားရင်ငွေလဲကောင်တာတွေအနေနဲ့ဒေါ်လာ962ကျပ်နဲ့1008ကျပ်အကြားရောင်းဝယ်နိုင်တယ်။ဘူဘန်ကနေရင်းညွှန်းငွေလဲနှုန်း1500ကျပ်သတ်မှတ်ထားရင်ငွေလဲကောင်တာတွေအနေနဲ့ဒေါ်လာ1488ကျပ်နဲ့1512ကျပ်အကြားမှာပဲရောင်းဝယ်ရမယ်ဆိုတဲ့သတ်မှတ်ထားမှုပယ်ဖျက်ပေးလိုက်တဲ့သဘောပါ။ဒီလိုပယ်ဖျက်ပေးလိုက်ရတာကလည်းအကျိုးကြောင်းရှိပါတယ်။ဘူဘန်ဟာရင်းညွှန်းငွေလဲနှုန်းတစ်ခုသတ်မှတ်မယ်။အဲ့ဒီရင်းညွှန်းအထက်အောက်ခွင့်ပြုဘောင်ထဲကနေရောင်းဝယ်နိုင်မှုပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေကိုငွေကြေးလေလံဈေးကွက်ကနေဒေါ်လာဖြစ်စေအခြားနိုင်ငံသားငွေဖြစ်စေကျပ်ငွေဖြစ်စေလိုတာကိုရောင်းပေးမယ်လို့ဆိုထားပါတယ်
ဒါပေမဲ့တကယ်လက်တွေ့ဖြစ်ခဲ့တာကဗဟိုဘဏ်ရည်ညွှန်းငွေလဲနှုန်းဟာပြင်ပပေါက်ဈေးအထက်ရောက်နေရင်ပြဿနာမရှိပေမဲ့ပြင်ပငွေလဲနှုန်းအောက်ရောက်နေရင်ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေကဒေါ်လာလိုနိုင်ငံခြားငွေကိုရည်ညွှန်းနှုန်းနဲ့ဝယ်ယူလိုကြတာပါပဲ။တကယ်တမ်းအဲ့ဒီလိုဝယ်ယူလိုတဲ့အခါဗဟိုဘဏ်ကလိုသလောက်ရောင်းမပေးနိုင်တဲ့အတွက်လက်တွေ့မှာအဲ့ဒီစနစ်အလုံးမဖြစ်တော့ပါဘူး။ပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေဟာဗဟိုဘဏ်တတ်မှတ်ချက်ဘောင်တဲကနေအယောင်းဝယ်လုပ်လို့မရပါဘူးဆိုပြီးအကြောင်းပြကြပါတော့တယ်။ဒီလိုနီးတဲ့ရည်ညွှန်းငွေဈေးနှုန်းအဲ့ဒီဈေးနှုန်းအထက်အောက်ရာခိုင်နှုန်းတစ်ခုရဲ့ဘောင်တဲကနေအယောင်းဝယ်လုပ်ဖို့ညွှန်ကြားချက်ဖြတ်သိမ်းလိုက်ရဟန်တူပါတယ်။အဲ့ဒီတက်မှတ်ချက်ပယ်ဖြတ်ပေးလိုက်တဲ့အတွက်ငွေလဲလိုင်စင်ရပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေအနေနဲ့ဈေးနှုန်းကိုတက်မှတ်ချင်တယ်လို့တက်မှတ်ရောင်းဈေးဝယ်ဈေးခွာချင်တယ်လို့ခွာတရက်ထဲဈေးနှုန်းအပြောင်းလဲဘယ်နှကြိမ်လှုပ်လို့ခွင့်ပြုလိုက်တဲ့သဘောဖြစ်သွားစေပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ဗဟိုဘဏ်တက်မှတ်ချက်ပယ်ဖြတ်ပေးပြီးနောက်ရက်တွေဖြစ်တဲ့ဩဂုတ်လ16နဲ့18ရက်တွေမှာနိုင်ငံခြားငွေကြေးဈေးကွက်မတည်မငြိမ်ကမောက်ကမဖြစ်တာမြင်တွေ့ကြရပါတယ်။နောက်ဆက်တွဲဖြစ်လာနိုင်ခြေရှိတာကမြန်မာငွေကြေးတန်ဖိုးမတိမငြိမ်ဖြစ်လာလေလေလုပ်ငန်းရှင်တွေရောပြည်သူလူထုတည့်ရလုံကပါမြန်မာကျပ်ငွေကိုယုံကြည်မှုပိုနေတဲ့နဲလာပြီးကျပ်ငွေမကင်တော့ပဲဘဏ်ထဲမှာလည်းမထားတော့ပဲဒေါ်လာလိုအခြားနိုင်ငံခြားငွေကြေးတမျိုးမျိုးလိုရွှေလိုတန်ဖိုးခိုင်မာတာတွေကိုဝယ်ယူစုဆောင်းလာကြတော့မယ့်အရေးပါပဲဒါမျိုးစစ်အစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာဖြစ်ပျက်ခဲ့မှုပါတယ်ဒီအတွက်လက်ရှိ NLD အစိုးရလုပ်ရမယ့်တာဝန်ကစီးပွားရေးသမားတွေနဲ့ပြည်သူတွေမြန်မာကျပ်ငွေကိုယုံကြည်မှုရှိလာအောင်လုပ်ဖို့ပါမြန်မာကျပ်ငွေကိုရှိတဲ့ရှိထိုက်တဲ့တန်ဖိုးတစ်ခုမှာတည်တည်ငြိမ်ငြိမ်ရှိနေအယောင်အဝယ်အလှည့်အပတ်ဖြစ်နေဖို့လိုပါတယ်လက်ရှိတကဘာလုံးရင်ဆိုင်နေရတဲ့ဒေါ်လာငွေတန်ဖိုးမြင့်တက်တဲ့လောက်မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားရတာမျိုးပြဿနာမရှိပေမဲ့အခြားအကြောင်းတွေကြောင့်တန်ဖိုးအများကြီးကျမသွားအောင်လုပ်ကင်ဖို့လိုပါတယ်။အစိုးရဘတ်ဂျက်လုံငွေရှော့ချဖို့လိုတယ်လို့ကုန်သွယ်ရေးမှာလုံငွေအများကြီးပြနေတာကလည်းသင့်တော်တယ်လို့ထင်ကြောင်းဖို့လိုပါတယ
်။ဘူဘန်ဘက်ကတော့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေအနေနဲ့နိုင်ငံခြားငွေလဲလှယ်ရေးလုပ်ငန်းကိုကောင်းကောင်းမွန်မွန်လုပ်လာအောင်နီးနာရှာကြမှတ်တာမျိုးငွေကြေးဈေးကစားသူတွေပြည်တွင်းကရောပြည်ပကပါဝင်ရောက်ချေလှယ်တာမျိုးမလုပ်နိုင်အောင်ကာကွယ်တာမျိုးအရင်ထုတ်ပြန်ထားပြီးဖြစ်တဲ့ပြည်တွင်းဝန်ဆောင်မှုရောင်းဝယ်မှုအားလုံးမှာမြန်မာကျပ်ငွေနဲ့ပဲလှုပ်ကြအောင်ကြက်မှတ်တာလိုမျိုးလှုပ်ကင်ဖို့လိုပါတယ်ဘလို့ပဲဖြစ်ဖြစ်လက်ရှိချိန်မြန်မာကျပ်ငွေတန်ဖိုးအလွန်မင်းကျဆင်းနေတာမို့စီးပွားရေးသမားတွေမှာပြည်သူတရက်လုံးမှာထိခိုက်နေတာနေပါပြီဒီပြဿနာဘိုးဘန်တစ်ခုတည်းဖြေရှင်းလို့ရတာမျိုးမဟုတ်ပဲအစိုးရတစ်ဖွဲ့လုံးပါဝင်ပူးပေါင်းဖြေရှင်းသင့်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
တတရှင်တို့အခုကြားခဲ့ရတာကတော့ဦးစီသူအောင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ဖြစ်ပါတယ
်မြန်မာနိုင်ငံရခိုင်ရှမ်းနယ်ကချင်ပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ်ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲဒီလိုမျိုးရည်ရွယ်ရာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လည်းအမေရိကန်လွှတ်တော်အမတ်ချုပ်ကဒီထက်ပိုပြီးတော့ရည်ယူဖို့နိုင်ငံကြေးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့ရည်ယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးမင်းများလူတွေတို့ရရှိတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က0123923255554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်။ဒါရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်ရှင်။အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီ။
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်အောင်ဆုံး VOE အစီအစဉ်တွေအတွက်မှတ်ချက်တူလေးတွေရေးလာတဲ့သောရရှင်တွေရဲ့ဒီ Facebook ပေါ်ကမှတ်ချက်လေးတွေကိုဖတ်ပြပေးသွားခြင်းပါတယ်။ ဦးမြင့်ဆိုတဲ့တော်ရရှင်ကဓာတ်ရဲ့အတန်းလွင်တာဘလို့ဖုန်းနဲ့ဖမ်းလို့ရမလဲလို့မေးခွန်းထုတ်လာတာပါဟုတ်ကဲ့ပါဦးမြင့်ကိုဖြည့်ကြားပေးခြင်းပါတယ်ကျွန်တော်တို့ VOA Facebook အစာမျက်နှာကိုတွားကြည့်လိုက်ပါ Radio TV အစီအစဉ်တွေကိုတင်ထားပေးတာတွေ့ရပါလိမ့်မယ်ရှင်ဒီဓာတ်ရိုက်ထုတ်လွှင့်ချိန်မှာဆိုရင်လည်းအဲ့ဒီကျွန်တော်တို့ VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်အစီအစဉ်ထုတ်လွှင့်ပြီးချိန်နောက်ပိုင်းမှာလည်းအဲ့ဒီဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာတွေကိုနောက်ပြီးတော့တက်တက်တင်ထားပေးတဲ့အစီအစဉ်တွေကိုရောနားဆင်ကြည့်ရှုလို့ရပါတယ်ကျမဒီ Facebook ကလိပ်စာလေးကိုပြောပြပေးချင်ပါတယ် facebook.com စလုံးပေါင်းက facebook.com/voa.burmese.news ဖြစ်ပါတယ် facebook.com/voa.burmese.news ဖြစ်ပါတယ်အဆင်ပြေလိမ့်မယ်လို့ထင်ပါတယ်နော်စမ်းကြည့်ပါဦးနောက်ထပ်သောရရှင်တယောက်ကတော့နာမည်ရေးမလာပါဘူးဒါပေမဲ့သူက online ကနေတဆင်ပါဝင်ဆွေးနွေးခွင့်ရှိပါလားဆိုပြီးတော့စာရေးပို့လာပါတယ်ဟုတ်ကဲ့ပါလေလိုင်းပေါ်မှာမဆွေးနွေးပဲနဲ့ online ကပဲပါခြင်းနေဆိုရင်တော့ဒီသောရရှင်နေနဲ့ကိုဆွေးနွေးနေတာကိုဒီ message box မှာစာရေးပြီးတော့ပို့လိုက်လို့ရပါတယ်။ဒါမှမဟုတ် email နဲ့ပို့ခြင်းနေဆိုရင်လည်း VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကို email ရေးပို့နိုင်ပါတယ်ရှင်။အခုလိုစိတ်ဝင်စားတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။အခုကျမတို့ရောက်နေတဲ့အဂူလာကကျမတို့မြန်မာနိုင်ငံအတွက်တော်တော်လေးကိုတန်ဖိုးရှိတဲ့သူတွေဆုံးမကွယ်လွန်တဲ့တည်နေကြနေရတယ်လားလို့ပြောရပါမယ်နော်။အဂူလာ73ရက်နေတုန်းက88မျိုးဆက်အကြောင်းသူကောင်းဆောင်တဲ့ဦးဖြစ်တဲ့အခုလက်ရှိ88မျိုးဆက်ငင်းငယ်ရင်နဲ့ပွင့်တဲ့လူအဖွဲ့ကြီးကဥဆောင်ဥရွယ်ပြုနေသူတဦးဖြစ်တဲ့မမီမီအသက်48နှစ်နဲ့ကာမတော်တစားတိမ်မမှုနဲ့အသက်ဆုံးပါသွားခဲ့ရပါတယ်။ပြတော့အဂုလာ14ရက်နေ့ကလည်းအစိုးရထွင်တင်ဆုံးမသွားခဲ့တာ14နှစ်တင်တင်ပြည့်တဲ့နေ့ဖြစ်ပါတယ်နော်အခုလည်းလာပြန်ပါပြီအဂုလာ16ရက်နေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်မြန်မာနိုင်ငံအရေးကိစ္စတွေကိုလည်းယူဒဆိုင်နဲ့ပါဝင်ဆောင်ရွက်သူဖြစ်ပါတယ်ကိုဖီအာနန်အသက်80အရွယ်မှာနေမကောင်းဖြစ်ပြီးတော့ဆုံးမသွားခဲ့ရပါတယ်ဆွစ်ဇာလန်နိုင်ငံဘန်မြို့ကဆေးရုံမှာသူကွယ်လွန်သွားခဲ့တဲ့အချိန်မှာဇနီးဖြစ်သူနဲ့သားသမီး3ယောက်သူ့ဘေးနားမှာရှိခဲ့ပါတယ်သူက1998ခုနှစ်ကနေ2006ခုနှစ်ထိကုလသမဂ္ဂရဲ့အတွင်းရေးမှူးချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုလိုကော်ဖီအာနန်ဆုံးမသွားခဲ့တဲ့တဲ့ရင်ကို VOA သောရရှင်နေလဲတော်တော်လေးကိုစိတ်မကောင်းဖြစ်ကြတာတွေ့ရပါတယ်ရှင်။သောရရှင်နန္ဒလှတွင်ကကဘာချင်းနဲ့အတူကဘာမြေပေါ်ကမြန်မာပြည်သူတို့ဝမ်းနဲ့ကြွယ်ရကြောင်းပါဆိုပြီးတော့သူကျမတို့ရဲ့ VOA Facebook စာမျက်နှာမှာလာရေးလာပါတယ်။ဝင်းမင်းဦးဆိုတဲ့သောရရှင်ကတော့ကဘာလူသားတွေရဲ့အကျိုးကိုအမြဲတမ်းဆောင်ရွက်နေတဲ့ခေါင်းဆောင်ကဘွားကူကောင်းပါစေလို့ဆုတောင်းပါတယ်။ဒီလိုမျိုးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဆုံးမသွားခဲ့တဲ့အတွက်ကြောင့်မလို့ကဘာပေါ်မှာလူတွေတော်တော်များများဝမ်းနဲ့ပူဆွေးနေရတဲ့အချိန်မှာကျမတို့မြန်မာနိုင်ငံက Facebook စာမျက်နှာတွေပေါ်မှာတော့ကိုဖီအာနန်သေဆုံးတာကိုမှန်တာပါတယ်ဆိုပြီးရေးနေကြတဲ့မှတ်ချက်တွေလည်းတော်တော်များများတွေ့ရပါတယ်เนาะဒါကြောင့်မလို့တချို့ကလည်းနားမလည်သလိုပြန်ပြီးတော့ရေးလာကြတာပါသောရရှင်စတာကင်းကတေးချင်းတရားကိုဘယ်သူမှမလွန်ဆန်နိုင်ဘူးဆိုတာဖခင်တရားကိုင်းဆိုင်တဲ့လူသားဆိုရင်နားလည်မယ်သိမယ်ထင်ပါတယ်အခုတော့သူများကွယ်လွန်တာကိုဝမ်းသာနေတဲ့သူတွေလည်းတနေ့တေးကြရမှာပါသတိပြုစေချင်ပါတယ်လို့ရေးလာပါတယ် Human Rights ဆိုတဲ့သောရရှင်ကတော့
တေးချင်းတရားဆိုတာလူသားတိုင်းမျိုးစမ်းမဲ့အရာပါမတေးခင်လူသားအကျိုးပြုလုပ်ငန်းဘယ်လောက်လုပ်နိုင်မလဲဆိုတာပါပဲဒါလောက်လူချင်းလူခင်ပေါ်မှာပဲနိုင်ငံကလူတွေအတွက်တော့လေးစားရတဲ့သူဖြစ်တော့ပညာရှင်ဖြစ်တော့လဲဝမ်းနေကြတာပေါ့လေမြန်မာပြည်ကလေးစားရမယ်မသိတဲ့သူတွေပညာမဲ့တွေတစ်ဖက်ပိတ်တွေအတွက်တော့ဝမ်းသာစရာပေါ့ဗျာ
ရှိုင်းကိုကိုဆိုတဲ့တော်ရရှင်ကလည
်းကွန်မန့်တွေကိုဖတ်ကြည့်ပါရယ်လူတွေချို့ရဲ့ကွန်မန့်တွေကအရင်ပညာမဲ့တာကိုတွေ့ရပါရယ်85နှစ်သက်တမ်းမှာအသက်80နီးသွားတာကိုဘာဖြစ်လို့ညာဖြစ်လို့အကုသိုလ်အကျိုးပေးလို့အစသဖြင့်မကောင်းတဲ့အမြင်နဲ့ကွန်မန့်တွေပေးကြပါရယ်မြန်မာပြည်ရဲ့ဖျက်မြသက်တမ်းက65နှစ်ပါခင်ဗျားတို့ကြုတ်တို့သူလိုအသက်80ကျော်နေရရင်ကံကောင်းတယ်မှတ်ပါကုလသမဂ္ဂအစည်းအဝေးတစ်ခုမှာ၅ပါးသီလမလုံခြုံရင်ကဘာကြီးမငင်းချမ်းနိုင်ပါဘူးလို့ပြောသွားတဲ့ပုဂ္ဂိုလ်ကြီးပါလူသားတွေအားလုံးသတိတံဝေကပွားနိုင်ကြပါစေအကောင်းမြင်နဲ့ကြပါစေ
ရဲကြီးဆိုတဲ့သောရရှင်ကတော့အခုတေးချင်းတရားတွေမကြာခဏတွေးလာရတဲ့အချိန်မှာမြန်မာနိုင်ငံမြန်မာခေါင်းဆောင်တွေအနေနဲ့လည်းအသည့်တရားရကြပြီးတော့နိုင်ငံတိုးတက်ပြောင်းလဲရေးတွေတေးချအစွမ်းထုတ်လှုပ်ဆောင်ကြဖို့လိုပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
တကယ်တော့နောက်ွယ်မှာကိုပြုတဲ့ကံကအကျိုးပေးနေမှာပါပဲဒါကိုပြန်လာပြီးပြောမရတော့နောက်လူတွေလည်းကြောက်ရမှန်းမသိကြဘူးပေါ့ကိုနိုင်ငံကလူကြီးတွေလည်းအတိတ်တရားတွေရကြနိုင်ငံကိုညီညီညွတ်ညွတ်အတူတကွစီမံအုပ်ချုပ်ကြတိုးတက်အောင်လုပ်ကြစေခြင်းပြီးနိုင်ငံကနှစ်တွေကြာလာတိုင်းအပေါ်မြောက်ပဲအောက်ပဲရောက်နေပြီးပြည်သူတွေအခြေခံလူတန်းစားတွေလည်းထိနေကြပြီးလူမှန်နေရာမှန်နဲ့အတူတကွသွားကြပါတော့လားဗျာ
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တည်ဆုံသွားတဲ့အတွက်ကြောင့်မလို့နိုင်ငံတကာကဝန်ထဲကြေခွဲခြင်းသတင်းစကားတွေပါကြသလိုသူ့ရဲ့မွေးစားတီဂါနာနိုင်ငံကတော့မစ္စတာအာနန်အခုလိုတည်ဆုံသွားရတဲ့ဝန်ထဲခြင်းအထိမ့်မဲ့ဖြစ်နေနိုင်ငံတော်ဝန်သတင်းတစ်ပတ်ကြာအလံတွေကိုတိုင်တဝက်လွှင့်ထူသွားမယ်လို့ပြောသွားပါတယ်အခုတွေ့ရတဲ့မြန်မာနိုင်ငံကနေပြီးဝန်သားကြောင့်ပြောနေကြတဲ့ post တွေကတော့ Mr. Kofi Annan က2016ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥဆောင်ဥရပြုသူတူမလို့သူဒီလိုမျိုးမြန်မာနိုင်ငံကဒီလူမျိုးရေးပဋိပက္ခမှာဝင်ရောက်ညှိနှိုင်းတာကိုမလိုလားကြတဲ့သူတွေအခုလိုမျိုးရေးကြရဲလို့ထင်ရပါတယ်နော်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလူအခွင့်ရေးကြိုးပမ်းသူကြီး Kofi Annan ကောင်းရာသူဂရိလာပါစေလို့ဆုတောင်းချင်ပါတယ်ရှင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးဆန္ဒပြတဲ့သူတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေရဲ့စာတွေကိုအခုဝေမျှပေးစင်ပါတယ်။စစ်ပွဲတွေရပ်တန့်ဖို့အတွက်ငြင်းငြင်းငြင်းနဲ့ဆန္ဒပြခဲ့တဲ့ကချင်ခေါင်းဆောင်၃ဦးကိုစစ်တပ်ကအကြီးညိုပြက်စီတယ်ဆိုတဲ့အသေးရေဖြတ်မှုနဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားစွဲဆိုထားတာချေဖြတ်ပေးဖို့ဆိုပြီးတော့ရှောက်ထားတာကိုပြည်내တရားလွှတ်တော်ကလက်မခံဘဲနဲ့ပယ်ချခဲ့ပါတယ်။အဂုလာအစာပိုင်းမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တပ်ဖက်ကတင်ပြလာတဲ့တက်သေးတွေကိုမြေကြီးနားကတရားရုံးတရုံမှာစပြီးတော့စစ်ဆေးပါတယ်ဒီလိုမျိုးစစ်ဘေးအသင့်ပြည်သူတွေအတွက်ဆန္ဒထုတ်ဖော်ခဲ့တဲ့သူတွေကိုစစ်တပ်ကတရားဆွဲတဲ့အပြုမူကဒီအရတားအစိုးရရဲ့မြမငင်းချင်းဒီကြိုးပမ်းမှုတွေအတွက်ဘယ်လိုများရိုက်ခတ်မှုရှိမလဲဆိုတဲ့သတင်းတင်ပြမှုပေါ်မှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာရှိပါတယ်ဒီမှာကိုရွှေထွန်းလူဆိုတဲ့သောရရှင်က
စစ်တပ်ကိုအကြီးညိုပြက်စီမှုဟုတ်လားဟာစစ်တပ်ကိုကြည်ညိုရအောင်သူတို့ကဖះလားဗျမသိလို့မေးတာပါကျောက်ကတော့နေဝင်လက်ထက်ကလေးကမကြည်ညိုတာပဲ
စစ်တပ်ကိုအကြည်ညိုပြက်စင်မှုနဲ့တရားဆွဲလို့သူကသူ့ရဲ့အမြင်ကိုရေးလာတာပါတိဟတူရဆိုတဲ့သောရရှင်ကတော့
ကျွန်တော်ဆိုရင်စစ်ဘေးတန်အတင်းနဲ့တောင်ပေါ်ဒေသကပါမြေပြိုင်မှာကမိုးကြီးရေကြီးတဲ့ဒဏ်ကိုခံနေရပါတယ်တချို့တွေကလူသားချင်းစာနာမှုမရှိပဲရှောက်ရေးနေကြပါတယ်အခုကိုယ်တိုင်ရေကြီးဒဏ်ခံရတော့ဘယ်လိုနေကြရလဲလို့တခါတလေမေးခွန်းထုတ်ကြည့်ခြင်းပါတယ်
ကျော်ဆမ်းမွန်ဆိုတဲ့သောရရှင်ကတော့စစ်ဘေးအသင့်ပြည်သူတွေရဲ့အရေးအတွက်ဆန္ဒပြတာမကြိုက်ဘူးစစ်ပွဲရပ်တန့်ဖို့တောင်းဆိုတာမကြိုက်ဘူးဆိုရင်တော့စစ်ပွဲတွေကိုထောက်ခံပေးလိုက်ပါဆိုပြီးတော့အခုလိုရေးလာပါတယ
်စစ်ပွဲထောက်ခံဆန္ဒပြပွဲတွေကိုကျင်းပပေးလိုက်ပါစစ်အစမပြတိုက်ပြီးတော့တိုက်ပွဲတွေလည်းများများဖြစ်နိုင်ပါစေကြောင်းစုမုံကောင်းတောင်းပေးလိုက်ကြပါ
ဒေးဗစ်ဆော်ကတော့ဒီကိစ္စကတော့အရတားအစိုးရဖြစ်တဲ့ဒေါ်စုတို့ဦးဝင်းမြင့်တို့နဲ့မဆိုင်ဘူးထင်တယ်တဲ့သူတို့ကစစ်တပ်ကိုမှမလွန်ဆန်ရဲတာစစ်တပ်ကပြဋ္ဌာန်းထားတဲ့ဥတွေကိုဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာပါတယ်ဇော်ဝင်းဆိုတဲ့တော်ရရှင်ကလည်းသူ့လိုမျိုးသဘောထားခက်ဆင်စင်မျိုးအခုလိုရေးလာပါတယ်ရှင
်မင်းတို့ကတမောက်မဲမင်းတို့ထဆန္ဒပြလို့တိုင်းပြည်လဲပြောင်းလဲသွားမယ်ဆိုရင်လောက်ကြကိုထင်ရကိုလိုပြီးရင်အစိုးရကိုခလုတ်တိုက်ကြတာပဲအရေးယူတာစစ်တပ်ကလေအစိုးရကတပ်ကိုဘာမှလုပ်ပိုင်ခွင့်မရှိတဲ့အခြေခံဥပဒေရေးဆွဲထားတာလေ
ဒီကိစ္စအရေးယူတာစစ်တပ်ပါအစိုးရကစစ်တပ်ပေါ်မှာအာဏာမတည်တဲ့အတွက်ကြောင့်မလို့ဘာမှဝင်မပြောပါနဲ့ဆိုပြီးတော့သရရှင်ဇော်ဝင်းသူ့ရဲ့အမြင်ကိုပြန်ပြီးတော့တုံ့ပြန်ရေးလာပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သရရှင်တယောက်ရဲ့ကိုယ်ပိုင်အမြင်ကိုလည်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့ရှီဘူကီပါချင်းပြည်နယ်မင်းတပ်မြို့မှာနေပါတယ်ဆိုတဲ့ကိုရှီဘူကီကကျမတို့စီကိုမက်ဆန်ဂျာကနေပြီးတော့မကြာခဏအစာရေးတဲ့သူလည်းဖြစ်ပါတယ်ဒါနဲ့ကိုရှီဘူကီကိုစာမပြန်မိခဲ့ပေမဲ့လေဒီနှစ်သစ်တုန်းကကျမတို့ကိုနှစ်သစ်မင်္ဂလာဆုတောင်းလေးစာရေးပြီးတော့ပို့တာရရှိပါတယ်အထူးကျေးဇူးတင်ပါတယ်လို့တက်လက်စာရဲပြောချင်ပါတယ်နော်သူနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရတာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာတာပ
ါ VOE ကိုအမြဲတင်ဆက်ပေးတဲ့အကိုအမတို့ကိုကျေးဇူးတင်ပါတယ် VOE ကိုအမြဲနားထောင်ပြပါတယ် VOE ကို17နှစ်အရွယ်ကလေးကနားထောင်ခဲ့တာပါအဖေမေတို့ကပြောပါတယ်ဘာနားလဲလို့လဲတဲ့တချို့သောသူက VOE ကိုနားထောင်တဲ့သူကိုတက်မလို့ကဖမ်းတယ်ဒီလိုမျိုးပြောကြပါတယ်အရင်ကတက်မလို့တဲ့မှာ VOE BBC ကိုနားမထောင်ခိုင်းပါဘူးအမှန်တရားကခါးတီးတာကိုဝေဖန်ချံပြုပြရစေဒီမိုကရေစီလမ်းကြောင်းဖြောင့်မြောင်သွားဖို့တက်မလို့ရဲ့ပါဝင်ပူးပေါင်းမှုအရေးကြီးလာပါတယ်ပြည်တွင်းငြိမ်းချမ်းမှာဒီမိုကရေစီဖြောင့်မြောင်သွားလို့ရမှာပါနိုင်ငံတကာနိုင်ငံဘသူမဆိုတသွေးတသံတမိတ်ဒီလိုမျိုးပဲလူရင်ရမှာပါဘာဖြစ်လို့ KIA KNU တွေနဲ့ဘာကြောင့်များတိုက်ပွဲတွေဖြစ်နေကြတာပါလဲအဖြေကရှင်းနေတာပါပဲလူမျိုးဘာသာခွဲခြားဆက်ဆံနေလို့ပါလူတွေကကိုယ်ခွင့်ရေးကြောင့်ဆန္ဒပြနေကြတာပါခွဲခြားဆက်ဆံမှုလည်းမရှိဘူးတန်းတူခွင့်ရေးရမယ်ဆိုရင်တော့ငင်းငယ်စာချုပ်ချုပ်ဖို့လည်းမလိုပါဘူးတိုက်ပွဲတွေအလိုလိုရပ်တန့်သွားမှာပါအားလုံးကိုကျေးဇူးတင်ပါတယ
် VOA သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့
အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒီသတင်းပတ်တွင်မှာကွယ်လွန်သွားကြတဲ့မမီမီနောက်ပြီးတော့လွန်ခဲ့တဲ့14နှစ်ကကွယ်လွန်သွားတဲ့ကိုထူးအင်းတင်နောက်ပြီးတော့စနေနေ့ဆက်ရှိရနေကပဲကွယ်လွန်သွားတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်သူတို့ရဲ့ကွယ်လွန်ခြင်းပေါ်မှာဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကမ္ဘာသူကမ္ဘာသားတွေဝန်ထဲအမှတ်ရနေတဲ့အထိမ်းအမှတ်အနေနဲ့ဒီမှာတခြင်းလေးတစ်ပုဒ်မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ထူးအင်းတင်တည်ဆိုထားတဲ့နာယီရဲ့တခြင်းဆိုတဲ့တခြင်းလေးကိုနားဆင်ပြီးတော့သွားရှင်နေမှတ်သားစရာတွေကြံနိုင်ပါစေလို့ဆုတောင်းပါတယ်ရှင်နားဆင်ကြပါဦးနော်ဒီဆိုထားတဲ့나이ရဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာကိုဖမ်းယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေကိုဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်လည်း VOA ရဲ့ Internet စာမျက်နှာမှာရော Facebook စာမျက်နှာမှာရောတွားပြီးတော့ပြန်ပြီးနားဆင်ကြည့်နိုင်ပါတယ်နော် VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်မြန်မာပြည်မှာပြည်စာများကဏ္ဍကိုကြားခဲ့ရတာပါခုတော့ထူးခြားစာများသတင်းများအပတ်စဉ်ကဏ္ဍပါမှတ်ဤတန်းစင်နဲ့ကိုငင်းချန်တို့ကတင်ပြချပါတယ
်ယူကရိန်းနိုင်ငံအနောက်ပိုင်းကဒန်နိုဘယ်ဒေသမှာဖြစ်ခဲ့တဲ့ပတ်တုံးကစိတ်အလှပြိုင်ပွဲဖြစ်ပါခဲ့ပါတယ်လူတွေစိတ်အလှကိုပြိုင်ဆိုင်တာမဟုတ်ဘဲနဲ့တရိတ်ဆန်ဖြစ်တဲ့စိတ်ကလေးတွေအလှကိုပြိုင်ဆိုင်တာပါစိတ်ကလေးတွေကိုအယောင်ဆုံးအင်ဂျီတွေစကတ်တွေဝတ်ဆင်ထားပေးပြီးတော့ပန်းတရဖူတွေလဲဆွဲတွေလဲဆွဲပေးခဲ့ပါတယ်ဒီစိတ်ကလေးတွေကတော့စင်မော်မှာလမ်းလျှောက်အလှပြတာမျိုးမဟုတ်ဘဲနဲ့တချို့စိတ်တွေဆိုရင်ပြိုင်ဘက်တွေကခေါင်းနဲ့ဝှေ့တာဂျိုးချင်းချိန်ထားတာတွေပါလှုပ်ဆောင်ခဲ့ပါတယ်ဘယ်စိတ်ကဝတ်ဆင်ထားတာတွေနဲ့လိုက်တယ်လဲဆိုတာကိုဆုံးဖြတ်ကြသလိုပရိသတ်တွေရဲ့လက်ခုပ်တန်းပေါ်မူတည်ပြီးတော့ဘသူကအနိုင်ရသူလဲဘသူကတော့ဒုတိယရသလဲဆိုတာကိုဆုံးဖြတ်ကြပါတယ်အနိုင်ရရှိသူကိုငွေကြေးစုချင်းတာဖြစ်ပြီးတော့အဲ့ဒီငွေကိုစိတ်ကလေးကိုအစာကျွေးတဲ့နေရာမှာသုံးရမှာလည်းဖြစ်ပါတယ်ရှင
်ဟေးတိုင်ဝမ်ကအသက်63နှစ်အရွယ်ဖွာဟိုတူကထိုင်ထွန်းစီးတီးမြို့မှာလေဒီစီးပြခဲ့ပါတယ်ပါရာဂလိုက်ဒင်းလို့ခေါ်တဲ့လေဒီအပျော်စီးတာကိုဝူရူလင်းဆိုတဲ့အဖွားကပြီးခဲ့တဲ့ဗုဒ္ဓဘုရားကလှုပ်ပြခဲ့တာပါ ဦးဟာထိုင်ဝမ်မှာအသက်အကြီးဆုံးလေဒီစီးပြားခဲ့တဲ့အဖွားအိုဖြစ်မယ်လို့ဒေတာတွင်မီဒီယာတွေမှာဖော်ပြခဲ့ပြီးလေဒီကုမ္ပဏီကလည်းသူတို့ဖောက်တယ်တွေထဲမှာအသက်အကြီးဆုံးပါလို့ပြောခဲ့ပါတယ်ဒါဟာဦးအတွက်ကတော့ဒုတိယအကြိမ်ဖြစ်ပြီးတော့အသက်တရာပြည့်ရင်လည်းနောက်တစ်ခါထပ်စီးအောင်မယ်လို့အဖွားအိုကပြောပါတယ်ကုမ္ပဏီကလည်းအနီရောင်အန်ပေါင်းအထုပ်လေးကိုပေးပြီးတော့အသက်တရာပြည့်ရင်အခမဲ့ပေးစီမယ်ဆိုပြီးကတိပေးထားပါတယ်အသက်ဘယ်ရွယ်ပဲရောက်ရောက်ကျန်းမာတန်ဆွမ်းနေသမျှလေဒီအပျော်စီးလို့ရပါတယ်လို့ကုမ္ပဏီပြောရေးဆိုခွင့်ရှိသူကပြောပါတယ်။ထိုင်ဝမ်ကျွန်းရဲ့အရှေ့ပိုင်းဟာတောတောင်ထူထပ်ပြီးမြက်ခင်းကျယ်ကြီးတွေလည်းပေါများတဲ့အတွက်လေဒီစီးဖို့တင့်တော်တာပါခင်ဗျာ
။ဒီတဲ့နိုင်ငံအနောက်ဖက်ဘွန်ဒေးဒေသကတမိုင်းဝင်ဖွန်ဒေဗေပန်းချံမှာတော့ကြီးကန့်6កောင်ကိုအမိုက်កောက်ဖို့လေ့ကျင့်ပေးထားပါတယ်။ဒီငှက်ကလေးတွေကဆေးလိပ်ဒူးစရည်နဲ့အမိုက်တွေကိုကောက်ပြီးတော့ပတ်ဝန်းကျင်တန့်ရှင်းပေးမှာပါ။ကြီးကမ်းမျိုးစုံပါဝင်ပြီးတော့လူတွေနဲ့ဆက်သွယ်နိုင်တဲ့အသိဉာဏ်ရှိတဲ့တိရစ္ဆာန်တွေဖြစ်တာကြောင့်အခုလိုလုပ်လို့ရတာပါလို့ Nicholas De Villiers ကပြောပါတယ်။တဘာဝပတ်ဝန်းကျင်ကိုတဘာဝနီးနဲ့ပြန်လည်တန့်စင်ပေးတာလို့လည်းသူကပြောပါတယ်။ပန်းချီနေရအနက်မှာပုံးလေးတွေကိုထောင်ထားပေးပြီးတော့အဲ့ဒီပုံးလေးကိုအမိုက်ထက်လိုက်တာနဲ့ငှက်တွေစားတတ်တဲ့အစားအစာလေးတွေအနည်းငယ်ကိုပြန်ထုတ်ပေးမှလည်းဖြစ်ပါတယ်ရှင
်။ရှင်နေနိုင်ငံပါရီမြို့မှာရဲတင်းလို့နဲ့ရှင်ငယ်စွန့်တဲ့အိမ်သာစမ်းသပ်မှုတစ်ခုလုပ်နေပါတယ်။လူသားလူလာများတဲ့လမ်းဘေးမှာအကာအရံမပါဘဲအမျိုးသားတွေတေးပေါက်ဖို့ပုံးအနီရောင်လေးတွေကိုစိမ့်မြစ်ဘက်ကိုမျက်နှာမူပြီးခြားထားပေးတာဖြစ်ပါတယ်။ပါရီမျိုးတော်မှာဆိုရင်ပုံမှန်ဆိုသလိုပဲအမျိုးသားတချို့ကလမ်းပေါ်မှာတေးပေါက်သွားကြတာကြောင့်ပုံးအနီရောင်လေးတွေကလမ်းဘေးတေးပေါက်တဲ့အချင်းနဲ့အနံ့ဇိုးတွေကိုယောပါးစေမှာပါ။အဲ့ဒီပုံးအပေါ်ဘက်မှာတစ်ပင်ကလေးတွေစိုက်ထားသလိုရေမသုံးဘဲကောက်ရိုးတွေခင်းပေးထားတာကြောင့်အလွယ်တကူလဲလှယ်ပေးလို့ရပါတယ်။ဒီပုံးအနီလေးတွေဟာကားနဲ့တင်းစီးဖို့လွယ်ကူရမှာဖြစ်သလိုကောက်ရိုးတွေကိုလည်းသုံးဘက်တစ်ခါလဲလှယ်ပေးတာဖြစ်ပါတယ်။ပါရီမျိုးတော်စီပင်ကတော့ဒီပုံးတွေကိုအနားမှာနေထိုင်သူတွေရဲ့တောင်းဆိုမှုကြောင့်စမ်းသပ်ဖန်တီးခဲ့တာလို့ပြောပါတယ်။ Feltazi ကုမ္ပဏီကစမ်းသပ်လှုပ်ဆောင်တာဖြစ်ပြီးပါရီမျိုးတော်မှာတော့နေရာ3ခုချထားပေးတာပါ။အဝေးပန်းခံရဆုံးနေရာကတော့ Notre Dame ဘုရားကျောင်းနားမှာရှိတဲ့အနီအောင်ပုံးလေးဖြစ်ပါတယ်ခင်ဗျာ။
ထူးခြားသောများတဲ့များအစီအစဉ်ကိုမအီတန်စင်နဲ့ကိုငင်းချန်တို့ကတင်ဆက်တော်တာပါရှင်ဒီအစီအစဉ်ကိုအခုလိုတင်းငွေနဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်တွေကိုတော့တင်းလာနေမနေ့ပိုင်းမှနားဆင်နေပါတယ်ခရော့ချန်ရှိနေတဲ့အချိန်တွင်နောက်ဆုံးရတဲ့အချင်းချက်ကိုမတင်ငွေထိုက်ကပြောပြပေးပါအောင်
အီတလီနိုင်ငံဂျီနိုဝါမြို့ကတရားပြေချမှုအတွင်းပျောက်ဆုံးနေတဲ့မိသားစုလို့ယူဆရတဲ့ရုပ်အလောင်းတွေတွေ့ရှိကြောင်းရှာပွေကယ်ဆယ်ရေးတာဝန်ရှိသူတွေကအတည်ပြုလိုက်ပြီးသေဆုံးသူအရေအတွက်က43ဦးအထိတိုးလာခဲ့ပါတယ်။ဒီကနေ့တင်းငွေနေ့အစောပိုင်းတရားအပြည့်အစည်းတွေကြားကနေဆွဲထုတ်ထားတဲ့ကားရစီအတွင်းကရုပ်အလောင်း3လောင်းကိုမိသက်သမားတွေရှာပွေတွေ့ရှိထားပြီးဇနီးမောင်နှံ2ဦးနဲ့သူတို့ရဲ့6နှစ်သမီးတို့ဖြစ်တယ်လို့ပြောဆိုကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကဖယက်ပြည်နယ်တဲကခရိုင်တစ်ခုကိုတာလီဘန်တို့ဝင်ရောက်စီးနင်းခဲ့ပြီးဒါဇင်နဲ့ချီတဲ့အစိုးရစစ်သားတွေကိုဖမ်းဆီးထားတယ်လို့ပြောဆိုနေကြပါတယ်။ဒီနေ့အတွင်းအာဖဂန်နိုင်ငံတွင်အကူအညီပေးရေးလုပ်သားတွေအပေါ်တိုက်ခိုက်မှုက20ရာခိုင်နှုန်းတိုးလာပြီး23ယောက်သေဆုံး39ယောက်ဒဏ်ရာရ84ဦးဖမ်းဆီးခံခဲ့ရကြောင်းကုလသမဂ္ဂကသတိပေးပြောဆိုလိုက်တဲ့ဒီကနေ့တနင်္ဂနွေနေ့မှာပဲအခုလိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအန်နန်ဟာအသက်80အရွယ်မှာနာမကျန်းဖြစ်ပြီးစနေနေ့မှာအေးအေးချမ်းချမ်းကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုနဲ့သူ့ရဲ့ဖောင်ဒေးရှင်းတို့က Twitter လူမှုကွန်ရက်မှာကြေညာလိုက်ပါတယ်။ Mr. Annan ဟာပုံမျှတပြီးပုံငြိမ်းချမ်းတဲ့ကဘာကြီးဖြစ်လာရေးသူ့ဘဝတသက်တာလို့လှုပ်ဆောင်ခဲ့တဲ့ကဘာအချင်းကြီးခေါင်းဆောင်နောက်ဆုံးနှစ်မှုအဖြစ်ရှိတဲ့နိုင်ငံတကာဝါဒီတဦးဖြစ်တဲ့သူရဲ့ပြောင်မြောက်တဲ့အလို့အကိုင်းနဲ့ကုလသမဂ္ဂအဖွဲ့ရဲ့ခေါင်းဆောင်မှုတက်တန်းတလျှောက်ငြိမ်းချမ်းရေးစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအတွက်စွန်းစွန်းတမန်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်
။တရင်အချင်းချက်ကိုမတင်ငထိုက်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နဲ့8:00အထိလိုင်းဒိုမီတာ24 30နဲ့40တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.